တော်နှစ်2541ခုကောသတက1360ခုနှစ်ဥတကူလာပြည့်ကျော်9ရက်နေ့နေ့လယ်9ရက်နေ့နေ့လယ်တွင်ရန်ကုန်တိုင်းတောင်ဥကလာပမြို့နယ်17ရပ်ဘက်လုံးဆိုင်ရာသာသနာ့ဟိတဓမ္မယုံ၌ပထမအကြိမ်ကျင်းပအပ်သောကျေးဇူးတော်ရှင်တောင်စုံမြို့ဓမ္မဒုဒ္ဒဆရာတော်ဘုရားကြီး၏ဓမ္မနုပဒနာတတိပဌံအလုံးပေးတရားပွဲ၌ဟောကြားအပ်သောကိုယ်တာနာစေစိတ်မနာစေနဲ့အလုံးပေးတရားတော်ဘုရားတော်နာမည်ကပါတယ်လေ။အဲဦးဇင်းတို့ဒီတရားတော်ကိုဟောတဲ့ရည်ရွယ်ချက်ကတရားစကားတစ်ခုတစ်ခုမှာဆရာတော်ကြီးကိုယ်တိုင်ဟောခဲ့တဲ့တရားတစ်ပုဒ်တစ်ပုဒ်နဲ့အဲယောဂီတွေကိုပြန်ပြီးတော့ဟောပြတဲ့လေလို့ရည်ရွယ်ပြီးတော့ဒီတရားကဆရာတော်ကြီးကိုယ်တိုင်ဟောခဲ့တာမှာအဲ့ဒီဆရာတော်ကြီးဟောခဲ့တဲ့တရားနဲ့ဤအလုံးပေးတရားဒီကနေ့နောက်ဆုံးဆိုတော့အဲ့ဒီဆရာတော်ကြီးဟောခဲ့တဲ့တရားလေးနဲ့အလုံးပေးနောက်ဆုံးပြန်ပြီးတော့ညချမ်းမှာအနုမောဒနာတရားဟောကြတာပေါ့ဒီတော့တရားမဟောခင်တရားပိုင်ရှင်ဖြစ်တော်မူသောအသေးတရားသုံးလောကတုဒ္ဒတပည့်ညုမြတ်စွာဘုရားနှင့်တရားတန်ခါယရနာတို့ကိုယောသည်မြတ်တို့လက်ဆောင်မိုးပြီးတော့ရှိခိုးကြည်ညိုကြရအောင်တက္ကရမအပေါင်းတော်ကောင်းတို့ကလက်အုပ်ချီမိုးပြီးတော့အာယုံပြုကကြည်ညိုတရာပွားများကြပါတန်တရာဆကဝေဒန္တံတန်သောဒမတ္တဟောရတံတန်စိန်တကံဘဝေအာတံတန်ကံအပိတုမနတံတန်တရာဆကဝေဒန္တံအမမတိတမမိကကတိကဒုက္ခရောက်ကုန်ကမောကမလည်းလည်းရသည့်ဘဝခန္ဓာတန္တရာဆက်ကြီးကိုကျက်စီပေတတ်သည့်ဘုရားရဏမြတ်ကြီးကို၎င်းတန်တော်ရယောမမြညံပြင်မနံပဲသစ္စံစင်ကြဲတွေ့တွေ့ပိဋကတရားရဏမြတ်ကို၎င်းအတ္တတုတရားသခင်ဘုရားရှိဩရတံတရားယင်းနှင့်သစဉ်စစ်သည့်ဖြစ်ပေတတ်သောဘဝဖြစ်လျင်ပြင်းပြင်းမလွတ်တန်သောတန္တရာနောင်တွင်ထောက်ခြင်း၌အာတန္တမခင်မင်းတို့ချင်းတွေ့တာတဏ္ဍတော်အာတာကျော်ကုန်တန်ဆိုင်ကံသောနံတို့ကင်းသောခြင်းဖြင့်အရှင်ပြတ်စီပြတ်တော်မူပေထသောတို့မန္တန်တွင်ပညာကျေပြည့်ဝသဖြင့်အေးအေးမြတ်မြတ်ရွှင်ပြကြည်လင်ကောင်းမြတ်သောစိတ်စဉ်ရှိပေထသောတန်ခါအပိရှိပါရိယမြတ်တန်ခါဥရဏဝင်တံအရှင်ကောင်းအရှင်မြတ်အပေါင်းကို၎င်းအန္တရောသူမြတ်လူနေနဲ့တို့ကျင့်နေရမြောက်တပြည့်တော်သည်ဝန္တိဝန္တမိကုံတော်တော်မွန်းပုံတော်မှန်လျက်ကြီးမွန်းတော်မနာပဏာညွတ်ကျွသက်ဆုံးမို့၍ရှိခိုးကြပါ၏ရှင်မယမယတရားပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုသမောအကျွန်ုပ်တို့သည်ဝန္တိဝန္တမမင်္ဂလာသရဏလက်ဦးစား၌ကြည်စွာခေါ်ယောဥဇော်မြတ်တို့လက်ဆုံးမို့ကရှိခိုးညွတ်ကြပါကုန်၏မြတ်စွာဘုရားကိုယ်တာနာစေစိတ်မနာစေနဲ့ဆိုတော့တရားတော်ကိုဟောကြားနာကြဆိုတော့ဒီတရားတော်ကိုမြတ်စွာဘုရားဗေဒိတာနာမှာတရင်သုံးတော်မူစဉ်ဟောကြားခဲ့တဲ့ဆိုရင်ဧကံသမယံဘဂဝါပကိတုဝိရတိတုတ္တမာရကိရေပေသကလာဝနေမိကရာယေဧကံသမယအာကာရပ၌ဘဂဝါဘုံတော်၆ဆုံးတကုတ်ကုန်နှင့်ပြည့်စုံကြောကြရှင်တော်မြတ်ဘုရားသည်ဘဂေတုဘက်ကတိုင်းတို့၌သုတ္တမာရကြည်ရေမိချောင်းတန်အမိရှိသောမြို့၏အနီး၌မိဂရာယေသသမင်းတို့ကိုဘေးမဲ့ပေးရာဖြစ်သောဘေဒကလဝနေဘေဒကလတော်ဥ၌ဝိရတိဣရိယပဋ္ဌာမြတ်တရွှေပြုံးကသရင်သုံးနေတော်မူခဲ့ပါပေသတည်းအခါတဘသုံးလောကတုဒ္ဒတပိညုမြတ်စွာဘုရားသည်ဘေကတိုင်သုတ္တမာရကိရမျိုးဦးဇင်းတို့သုတ္တမာရကိရမျိုးဆိုတာကမြို့တည်နေတဲ့အချိန်မှာမိချောင်းဟောတန်ကြားလိုက်ရလို့မြို့ရဲ့နာမည်ကိုမိချောင်းတန်မျိုးလို့နာမည်ပေးတာ။အဲ့ဒီမိချောင်းတန်မျိုးရဲ့အနီးမှာရှိတဲ့သာသမင်တို့ကိုဘေးမဲ့ပေးရဖြစ်သောဘေဒကလာတော်အုံမှာဘုရားစွာဘုရားနဲ့တန်ဃာတော်အရှင်မြတ်တွေတရင်သုံးနေတော်မူတဲ့အချိန်ဤတရားဒေသနာတော်ကိုဘုရားရှင်ဟောကြားတော်မူခဲ့ပါသည်ထိုတော်အမမြတ်စွာဘုရားရှင်တရင်သုံးနေတော်မူတဲ့အချိန်တနည်းသောအခါမှာငကုလပိတုအမိရှိတဲ့တခါကြီးတယောက်မြတ်စွာဘုရားတန်တော်မှာကိုရောက်လာပြီးတော့မြတ်စွာဘုရားကိုသူကလျှောက်ထားတယ်အ အာမတမိပန္နေစိန်နောဝုဒ္ဓမန္တောအတ္တကတောဝေယောအနုပတ္တောအတုရကယောအပိကနာတင်ောဗန္နေဘုန်းတော်ကြည်တော်မူသောမြတ်စွာဘုရားအာဟံတပိတော်သည်စိန်နောဩမင်း၍နေပါပြီဝုဒ္ဓောကြည်၍နေပါပြီမဟာနကောအမျိုးစီစဉ်အပြည့်နဲ့ကြီးမြတ်လာပါပေ၏အတ္တကတောကာလရှိကြခြင်းတို့ရောက်နေပါပြီသူဘဝတို့ရောက်နေတာကာလရှိကြလာပါပြီဝေယအနုပတ္တောအယွယ်နည်းနဲ့တွေ့ကြည့်ရင်တပိတော့အယွယ်ဒီနောက်ဆုံးအယွယ်တို့ရောက်နေပါပြီမြတ်စွာဘုရားမြတ်စွာဘုရားရဲ့ရှိတော်မှာမှထိုင်ပြီးတော့ရိုရိုသေသေရှိခိုးပြီးတော့မြတ်စွာဘုရားကိုသူကလျှောက်တာလဲဘုံတော်ကြည့်တော်မူသောမြတ်စွာဘုရားတပိတော့တိတ်ပြီးတော့ပုံမင်းနေပါပြီကြည့်ရင်နေပါပြီသံမင်းနဲ့ပြုခတဲ့တိုင်းသားတွေတိုင်းတို့ဇရာအယွယ်တွေကိုရောက်နေပါပြီအယွယ်သုံးပါးနဲ့ပိုင်းခြားကြည့်ရင်တပိတော့ရဲ့အယွယ်ဒီနောက်ဆုံးအယွယ်ပါဗျာအတုရကယောတပိတော့ရဲ့ခန္ဓာကိုယ်ကလည်းပဲတကုသုံးနာကျင်ကြိုက်ခဲ့နေပါတော့ဒီမြတ်စွာဘုရားအဘိကနာတင်ကို90ကျောက်ကပေယောဂာတိကလည်းပဲအမျက်မပြတ်နှိမ့်ဆက်နေပါတော့ဒီမြတ်စွာဘုရားတပိတော့ရဲ့ခန္ဓာကိုယ်ကလည်းဗျာတဲ့တကုသုံးနာကျင်ကြိုက်ခဲ့နေပါတယ်မြတ်စွာဘုရား96ပြားပေယောဂာတိကလည်းတပိတော့ကိုနှိမ့်ဆက်နေပါတယ်မြတ်စွာဘုရားတတကကြီးကမြတ်စွာဘုရားကိုလျှောက်ပြနေတာအဲ့တော့သူဘာကိုရည်ရွယ်ပြီးရှောင်နေလဲဆိုရင်သူ့အသက်အရွယ်ဟိုမင်းရင့်ရော်နေတဲ့အတွက်အိုနာဆိုတဲ့အနာရောဂါတစ်မျိုးသူ့မှာရှိနေပြီ96ပြားပေယောဂါတွေနှိမ့်ဆက်ခံရတဲ့အတွက်အနာရောဂါဘေးနှိမ့်ဆက်ခံရတဲ့အနာရောဂါတစ်မျိုးလည်းသူ့မှာဆွဲကပ်နေပြီဆိုပြီးတော့အနာနှစ်မျိုးသူ့မှာရှိတဲ့အကြောင်းကိုမြတ်စွာဘုရားကိုလျှောက်တာဒီတော့လောကမှာထင်ရှားတဲ့အနာရောဂါက3မျိုးရှိတယ်ဦးဇင်းတို့တရားဓမ္မတွေလိုက်ဆိုကြည့်ဩနာနာနာအသေးနာအနာ3မျိုးထင်ရှားသည်ဩနာနာနာအသေးနာအနာ3မျိုးထင်ရှားသည်ဩနာနာနာအသေးနာအနာ3မျိုးထင်ရှားသည်ဆိုကြည့်ပါဦးအနာဘယ်နှမျိုးရှိတယ်လဲအဲ3မျိုးဆိုတာထင်ရှားတဲ့အနာယောဂကိုပြောတာနော်ကိုနာရဲ့နာနာရဲ့အသေးနာရဲ့အနာယောဂ3မျိုးဇောကထင်ရှားပါတယ်တဲ့ဒါဦးဇင်းတို့တရားတော်မှာဒီလူငယ်တွေရောလူကြီးတွေရောလူကြီးတွေဆိုရင်ကိုယ်တိုင်ကိုယ်တွေ့လူငယ်တွေကြတော့လည်းမိမိတို့မျက်မြင်အနေနဲ့အသက်အရွယ်ဟိုမင်းရင့်ရောနေတဲ့ပုံကိုယ်တွေကိုတွေ့ဘူးကြတယ်အဲ့ဒီပုံကိုယ်တွေကအမြဲတမ်းအနာရောဂါနှိမ့်ဆက်ခံရတယ်တဲ့ဘာနာလဲဆိုတော့ကိုနာဘာနာလဲအသက်ကြီးရင်အလိုလိုပဲအနာရောဂါဖြစ်နေတယ်နော်ဦးဇင်းတို့ဒီကဓနုပြူမှာသွားပြီးတော့တရားဟောတော့ဆရာတော်ကြီးကိုလျှောက်တယ်ဆရာတော်ပြကျမ်းမာရေးကောင်းပါလားဆရာတော်ကြီးကအသက်80ကိုယ်နာတော့ရှိတာပေါ့ကွာတဲ့ဆရာတော်ကြီးကအသက်ရွယ်ကြီးလို့ဒီပြည့်ယောဂါတော့မရှိသေးဘူးဒါပေမဲ့လို့ကိုနာရှိနေပြီတဲ့အသက်ကြီးရင်ကျင်းနေပေါ့ဘယ်နာခံရမှာလဲကိုနာခံရမှာကိုလာပြီဆိုတော့ထိုင်လို့လည်းမကောင်းတော့ဘူးထားလို့လည်းမကောင်းတော့ဘူးအကျော်တွေအချင်းတွေကလည်းမတန်တော့ဘူးတဲ့အရိုးတွေအစ်စ်တွေကြားထဲမှာရှိတဲ့ချင်းစီတွေကလည်းခန်းချောက်ပြီးတော့ထိုင်ပြီးရင်တော်တော်နဲ့ပြန်မထနိုင်ဘူးအတွေ့လေးအတူလေးရှိမှထပ်ပြီးရင်လည်းပြန်မထနိုင်ဘူးလမ်းလျှောက်ရင်လည်းတောင်းဝေးလေးပါမှမိမိခန္ဓာကိုယ်မိမိမထိန်သိမ်းနိုင်တော့ဘူးဟောဒီခန္ဓာကိုယ်မှာအင်းအားတွေကလည်းဆုပ်ယုပ်လာပြီအင်းအားဆုပ်ယုပ်လာတဲ့အရိုးတွေအစ်စ်တွေကလည်းအလိုလိုနေရင်နာကျင်ခိုက်ခဲ့နေတယ်အတိုင်းအတာတွေလည်းဖြစ်နေလာတဲ့မျက်လုံးတွေလည်းပြာလာတဲ့အဲ့ဒါအိုနာတဲ့အိုနာကုသိုလ်ပြောက်မှလားမပြောက်ဘူးတော့တဖြည်းဖြည်းပဲတိပဲသွားမှလည်းပေနာတိပဲသွားမယ်တဲ့ပေတဲ့အတိပဲသွားနိုင်မယ်အဲ့ဒီဩနာကိုအဲ့တော့ဩနာယောဂဆိုတာကဩနာရင်ကျိတ်တွေခံစားရမယ်နောက်အနာတစ်မျိုးကနာနာတဲ့နာနာဆိုတာကနာတဲ့အနာယောဂနာတဲ့အနာယောဂဆိုတာကတသိက်တက်ကြည့်ရင်96ပြားအနာယောဂတွေနှိမ့်ဆက်တဲ့အနာလို့ခေါ်တယ်အဲ့တော့96ပြားအနာယောဂတွေနှိမ့်ဆက်တဲ့အခါကျတော့ဦးဇင်းတို့ယောဂီများကိုတခြားပုဂ္ဂိုလ်တွေကမေးကြည့်ရင်မေးချမ်းမာရေးကောင်းတာဆိုရင်ဘယ်လိုပြောမလဲမကောင်းဘူးကြာနေတယ်နာနေတယ်အသက်မကောင်းဘူးအဆုံးမကောင်းဘူးဇာတိဖြင့်အနာယောဂါ10မျိုးမျိုး96ပြားယောဂါတွေက10မျိုးမျိုးဆွဲကပ်လိုက်ရင်ချမ်းမာရေးမကောင်းဘူးဘာဖြစ်ပဲအနာကနှိမ့်ဆက်နေတယ် အနေလုံးယောဂရှိတယ်တွေးတိုးယောဂရှိတယ်စီကျိုးရှိတယ်စသဖြင့်အနာယောဂနှိမ့်ဆက်ပြီဆိုရင်တော့လည်းအနာယောဂရှိမှန်းထင်ရှားပါတယ်။မကျမ်းမာရေးမကောင်းဘူးလို့လည်းသိတာပါတယ်တဲ့။အနာယောဂဘယ်နှမျိုးရှိလဲ။နှစ်မျိုး။ဟူနာရဲ့နာနာ။နောက်တစ်မျိုးကအသေးနာဆိုတာအသေးကောင်ကတော့မနာတော့ဘူးနော်။သေဂာနီအနာဘာနာလဲ။အေးသေဂာနီဟောကျင့်သေးဒီအနာယောဂခံစားရမှာနော်။ဘေကန်ကြီးတဲ့အခါကျတော့တချို့တချို့ကျတော့လည်းမခံနိုင်မရနိုင်ဖြစ်အမေကပါအဖေကပါကဲပါအောင်ယူပါအောင်တစားစားနဲ့အဲ့ဒီအနာယောဂနှိမ့်ချက်မှုတန်ကိုအောင်ရင်ညင်ညူရင်းနဲ့ပေမင်းနိုင်ငံကိုလိုက်သွားရတယ်ဘေကန်ကြီးအနာကတစ်မျိုးတဲ့အဲ့ဒီအနာနှိမ့်ချက်နိုင်ရောမိမိကိုမိမိမှမှဘေကန်ကြီးအနာနှိမ့်ချက်ပြီလို့သိတာချင်းရှားသွားပြီနော်ဘေးသူတွေအနေနဲ့ကြည့်ရင်လည်းပဲသိတာချင်းရှားတယ်ကဲလောကမှာချင်းရှားတဲ့အနာဘယ်နှမျိုးလဲအဲ့ဒီ၃မျိုးတည်းကတရားကြီးကလာလျှောက်ပြနေတာဘယ်နှမျိုးလဲဆိုရင်၂မျိုးတပည့်တော်အသင်ရဲ့အိုမင်းရေယောနေတဲ့အတွက်ဟူနာလည်းပဲတပည့်တော်ကိုနှိမ့်ဆက်နေပါပြီ56ပြန်အနာယောဂလို့ခေါ်တဲ့နာနာတွေလည်းပဲတပည့်တော်ကိုနှိမ့်ဆက်နေပါပြီတဲ့အနာယောဂ၂မျိုးနှိမ့်ဆက်တဲ့အကြောင်းကိုမြတ်စွာဘုရားကိုလျှောက်ကြ။နောက်ထပ်သူကဆက်ပြီးတော့လျှောက်လိုက်သေးတယ်။အနိစ္စတတဝိခောပနဟံဗန္တိဘဂဝတ္တမနောဘဝနိယံဉ္စဘေကုဏံဗန္တိမြတ်စွာဘုရားအာတပြေတော်သိဘဂဝတ္တမြတ်စွာဘုရားကို၎င်းမနောဘဝနိယံဉ္မနောဘဝနိယံကြည့်ယူဖို့ရသတို့ဤစိတ်နှလုံးကိုကုသိုလ်တရားတို့ပွားသိနိုင်ကုန်သောဘေကုဏံသာယံတော်တို့ကို၎င်းအနိစ္စတတဝိအမြဲမပြတ်မဖူးမြင်နိုင်တော့ပါမြတ်စွာဘုရားသူလျှောက်တာပုံတွေကအင်မတန်တော့ဝမ်းနည်းစရာကောင်းတယ်ဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားတပြေတော်မြတ်စွာဘုရားကိုလည်းပဲအမြဲမပြအရင်ကလုံးမပူးမြော်နိုင်တော့ပါမြတ်စွာဘုရားမနောဘဝနိယယံတော်တွေကိုလည်းပဲအမြဲမပြမပူးမြော်နိုင်တော့ပါမြတ်စွာဘုရားတဲ့မနောဘဝနိယယံဆိုတာကကြည်ရှုပူးမြော်သူတို့ရဲ့စိတ်နှလုံးကိုကုသိုလ်တရားတိုးပွားစေတတ်တဲ့ယံတော်တွေမြတ်စွာဘုရားရဲ့လက်ဝဲတော်ယံလက်ရာတော်ယံအရှင်မမောကလန်တို့အရှင်သာရိပုတ္တရာတို့အရှင်မကတ္တပတို့ယန္တာပတိမြတ်ကြီးတွေအဲ့ဒီယန္တာမတိမြတ်ကြီးတွေမှာကိလေသာဆိုတဲ့စိတ်ဆိုးစိတ်မိုက်တွေမရှိတော့တဲ့အတွက်သူတို့ရဲ့မျက်နှာကြီးလင်းနေတယ်တဲ့ကိလေသာဆိုတဲ့စိတ်ဆိုးစိတ်မိုက်မရှိတဲ့အတွက်စိတ်ရဲ့အငြင်းကြီးတွေကျင်းနေပြီဆိုလို့ရှိရင်စိတ်ကြီးလင်းနေပြီဆိုရင်ကိုယ်တွေလည်းကြီးလင်းလာတယ်စိတ်ကြောင့်ဖြစ်တဲ့ယုတ်တရားတွေလည်းကြီးလင်းလာတယ်စိတ်ကြောင့်ဖြစ်တဲ့ယုတ်တရားတွေကြီးလင်းလာတော့မျက်နှာအဆင်ဖူးကြည့်လိုက်လို့ရှိရင်အညာကကြွေကြပိစခြံဒီမဲ့ရဲ့မျက်နာဝလိုပဲတဲ့ခြံဒီကိုမဲ့အောင်အပင်မှာပဲထားပြီးတော့ကြွေကြစောင့်ကြည့်အဲ့ဒီခြံဒီမဲ့ရဲ့မျက်နာဝဟာဝင်းတိန်နေတဲ့ကြည်လင်နေတယ်ဒီယန္တာရှင်မြတ်ကြီးရဲ့မျက်နာတော်နဲ့အဲ့ဒီအတိုင်းပဲတဲ့ကိလေသာအငြိကြီးကင်းဝင်းနေတော့ဘုမြတ်သူတို့ရဲ့စိတ်နှလုံးကိုရှင်ပြုံးစေတဲ့ကုသိုလ်တရားတရားတရားတွေတိုးပွားစေတယ်အဲ့ဒီလိုယန္တော်တွေကိုမနောဘာဝနိယယန္တော်လို့ခေါ်တယ်ဘာယန္တော်ပါလဲเออมโหบามโนบาวนิยะยันดอดิไอ้อะไรนี่ก็ตูอเมญมะเปะมะปูเหมี่ยวไหนတော့ပါဘူးမြတ်စွာဘုရားเนี่ยအဲ့ဒါဘာကိုသူရည်ရွယ်ပြီးရှောက်ထားတာလဲဆိုတော့အခုတစ်ချိန်မြတ်စွာဘုရားဘေဒကလတောအုပ်ကိုကြွလာတာသူတို့သူတို့မှာကိရမြို့ဤမှာရှိတဲ့ဘေဒကလတောအုပ်ကိုကြွလာတယ်ဆိုတာပထမအချိန်မဟုတ်ဘူးတဲ့အချိန်ပေါင်းမြောင်များစွာတဲ့ကနောက်တစ်ချိန်ကြွလာတာโอ้อะยินโนนเจ๋งเมษวาเปียตุตุมารากีระမြို့นี้มาရှိတယ်เบตกะลาတောအုပ်จั่วနာဆိုတဲ့ကအဲ့ဒီนกุละปิตุဆိုတဲ့ဒကာကြီးရဲ့นกุละมาตาဆိုတဲ့သူ့ရဲ့ဇနီးရဲ့အဲ့ဒီဒကာကြီးဇနီးမောင်နှံမြောက်ကမြို့သူမြို့သားတွေနဲ့အတူဒေါလောကจุฑาตัมเมญุเมษวาเปียโดမြို့นาကိုจั่วလာတဲ့ဆိုတဲ့တဲ့နဲ့ကြာယောဆောင်းတဲ့လက်ကဆောက်တိုင်းပြီးတော့ဘုရားပူသွားเมษวาเปียနဲ့တန်ခါတွေဆုံးကမဲ့ဆိုပြီးတော့ဘုရားပူသွားကြဘုရားရှင်လည်းယူသည်သည်ဥကြပြီးတဲ့ပြီးတော့တခါတည်းမြတ်စွာဘုရားကိုသူတို့နေမရနဲ့ပါလျှောက်တယ်။ဒါတော့ဘုရားတဲ့ဘာလို့လို့မိခင်နဲ့ဖခင်ကိုအကြာကြီးခွဲသွားရတာလဲ။မိခင်နဲ့ဖခင်ဒီမှာရှိပါရဲ့နဲ့အခုမှရောက်လာရတာလဲ။မိခင်ရဟန်းတော်တွေအံ့ဩကုန်တယ်။မြတ်စွာဘုရားရဲ့ဖာကမိတော်အားသုတ္တရဏမင်းကြီးဘယ်တော်ကမာယာဒေဝီမိဘကြီးဆိုတာဒီရဟန်းတော်တွေသိကြတယ်။အခုဒီနကုလပိတုဒကာကြီးနဲ့နကုလမာတာဒကမာကြီးနှစ်ယောက်ကရသော်ဘုရားရဲ့ခြေထောက်တော်တစ်ပတ်တစ်ချက်စီကိုတရားစီတခါတဲ့ခြေထောက်တွေကိုလွတ်ထွက်မှသွားမှဆိုလို့ခြေပမိုးတော်နှစ်ဘက်ကိုမြဲမြဲမြန်မြန်ကင်ထားပြီးတော့ရသော်ဘုရားရဲ့ခြေတော်အဆုံးခြေပရုံကိုသူတို့ရဲ့နှစ်ခုနဲ့ကြာကြာနာနာတိုက်ဥချပြီးတော့သူတို့လျှောက်ထားနေတာဒါတော်ဘုရားမိခင်နဲ့ဖခင်ကိုဖွဲ့ခွာပြီးတော့ဒီလောက်အကြာကြီးပဲကိုသွားနေတာနဲ့ မိခင်ဘခင်ဒီမှာရှိနေပါရဲ့ပါရသားနဲ့အခုမှဘာကြောင့်လာရတာလဲအဲ့လိုရှင်ကြောက်ထားလိုက်တဲ့အခါကျတော့ဘေးရန်တော်တွေကအံ့ဩဒီတော့မှမြတ်စွာဘုရားကအရှင်းပြရတယ်ခြေသားတို့မှန်အောင်နဲ့ဟောဒီနကုသပိတုဒကာကြီးနဲ့နကုသမာတာဒကမာကြီးတို့ဇနီးမောင်နှံညောင်းဟာဘာဘုရားရဲ့အခင်မိခင်အဖြစ်နဲ့ဘဝပေါင်း900တော်ဆက်ခဲ့မှုတယ်လေမိဘအဖြစ်နဲ့ဘဝဘယ်လောက်လဲ900အဲ့ဒီနကုသပိတုဒကာကြီးကမြတ်စွာဘုရားရဲ့ဗာကြီးတော်နကုသမာတာဒကမာကြီးကမြတ်စွာဘုရားရဲ့တော်ကြီးအဖြစ်နဲ့ဘဝပေါင်း900တဲ့ဗာကြီးတော်ကြီးဖြစ်တဲ့ကဘဝ900နောက်တစ်ခါနကုသပိတုဒကာကြီးကမြတ်စွာဘုရားရဲ့ဦးလေးအဖြစ်နဲ့ဘဝ900နကုသမာတာဒကမာကြီးကမြတ်စွာဘုရားရဲ့တော်လေးအဖြစ်နဲ့ဘဝ900အလုံးဘဝပေါင်းဘယ်လောက်လဲအေးဘဝ1500ကာလပတ်လုံးသူတို့ကသားအဖြစ်နဲ့တစ်မျိုးတူလေးအဖြစ်နဲ့တစ်မျိုးမြတ်စွာဘုရားကိုခြိပွေ့လာခဲ့ကြတာတဲ့ရှေ့တုန်းကအတူတကွာပေါင်းသင်နေထိုင်ခဲ့ရတဲ့တန်ရောစင်အဟုန်ကကောင်းနေတော့အခုဘဝမြတ်စွာဘုရားပထမဦးဆုံးအကြိမ်မြင်ကလေးကသားဆိုတဲ့အမတ်တင်ညာသူတို့မှဖြစ်ပြီးတော့သားတော်ဘုရားသားတော်ဘုရားနဲ့တကွာကွာခေါ်ပြီးတော့ရဲ့ရင်မစနိုင်ဘူးအဲ့ဇနီးမောင်နဲ့နှစ်ယောက်မြတ်စွာဘုရားရဲ့ခြေတော်အဆုံးကြာပရုံကိုခူးတိုက်ပြီးတော့တခါတည်းရှေ့ကိုလျှောက်ထားနေတာအဲ့ဒီတော့အဲ့ဒီအကြောင်းမြတ်စွာဘုရားရှင်းပြတော့မှဘေးနဲ့ကရဟန်းတော်တွေတန်တရားကင်းအဲ့ဒီတခါကြီးနဲ့ဓမ္မကြီးကလည်းအဲ့ဒီအချိန်ကစပြီးတော့မြတ်စွာဘုရားရဲ့တရားတော်ကိုနာလိုက်တာတရားပွဲနဲ့ဆုံးရောသောတာပန်ဖြစ်တယ်တဲ့ဇနီးမောင်နဲ့နှစ်ယောက်လုံးပါဖြစ်သွားတယ်သောတာပန်ဆိုတာအစလတထာယရဏမြတ်သုံးပါးအပေါ်မှာဘယ်တော့မှယုံကြည်မှုမပြောင်းလဲတော့ဘူးအဲဒီနောက်သရတရားကောင်းသွားတော့နေ့စဉ်နေ့စဉ်မိမိတို့အိမ်မှာမြတ်စွာဘုရားနဲ့တန်ဃာတော်တွေကြွရောက်ပြီးတော့သွန်ပုံပေးရအောင်ဆိုပြီးတော့တန်ဃာတော်အပန်း900စာအမြဲတမ်းအိမ်မှာခင်းထားတယ်တန်ဃာတော်အပန်း900စာနဲ့နေ့စဉ်နေ့စဉ်ဘုရားရှင်ကိုလျှောက်ထားတယ်မြတ်စွာဘုရားတပည့်တော်အိမ်ကိုနေ့စဉ်နေ့စဉ်တန်ဃာတော်အပန်း900ဆုပ်ပြီးတော့သွန်ပုံပေးခိုင်းပါဗျာသူတို့ဇနီးမောင်နှံယောက်ကလည်းအိမ်မှာတန်ဃာတွေဆုတ်ကမြတ်စွာဘုရားကတခြားချင်းယောက်ရာမရှိရင်သူတို့အိမ်မဲကြွအဲသူတို့အိမ်ကြွပြီးတော့သူတို့အိမ်မှာဆုံးဖုံးပေးအဲသူတို့ကိုချင်းယောက်အဲ့ဒီလိုနဲ့နေ့လယ်ပိုင်းရောက်တော့မြတ်စွာဘုရားသတင်းသုံးတဲ့တောအုပ်ကိုသူတို့ဇနီးမောင်နှံယောက်ကလိုက်သွားဘုရားကိုလိုက်ဖို့ပေါ့အဲဟိုရောက်တော့မြတ်စွာဘုရားရဲ့တရားကိုနာကြပြန်အဲ့ဒီလိုတနေ့ကို2ခေါက်3ခေါက်2ခေါက်3ခေါက်မြတ်စွာဘုရားတရင်သုံးလာနေမူတဲ့တောအုပ်နဲ့သူတို့ရဲ့အိမ်နဲ့တခါတဲ့လူသားကောင်းပြန်မမောနိုင်မပန်းနိုင်ဘုရားဘုရားနာသံဃာတော်အရှင်မြတ်တွေကိုကြီးညိုစိတ်ကနေကြတာတဲ့အဲ့ဒီဇနီးမောင်နဲ့နှစ်ယောက်အသက်အရွယ်ကလည်း50ကျော်60ထွင်းနေပေါ့အဲ့ဒီလောက်ဆိုတော့တန်တန်မာမာသွားနိုင်လာနိုင်တော့ဇနီးမောင်နဲ့နှစ်ယောက်အားရပါရကုသိုလ်တွေပြုဘုရားမူကြီးတဲ့သံဃာတော်တွေအိမ်ကြွချင်းကြွမကြွချင်းနေသူတို့သွားဖူးလို့ရတယ်အချိန်မရွေးတနေ့နှစ်ခေါက်သုံးခေါက်ဘုရားကျောင်းတော်ရောက်ဒီလိုနဲ့နှစ်ပေါင်းကြာလာပြီတဲ့မြတ်စွာဘုရားတစ်ခေါက်ကြုံလိုက်ဗေဒကလာတောအုံမှာလာတရင်သုံးလိုက်တစ်ခေါက်နေရကြုံလိုက်ဗေဒကလာတောအုံမှာလာတရင်သုံးလိုက်နဲ့အဲ့ဒီလိုနဲ့အခုတက္ကကြီးနဲ့တက္ကမကြီးအသက်80ကျော်90တွင်းကိုချင်းချင်းဝင်ရောက်လာပြီတဲ့အသက်အရွယ်ကြီးရင်မသွားဘူးလားဟိုသွားပြီနော်ဟုတ်တဲ့အချိန်ကျတော့အရင်တုန်းကတော့တန်တန်မြန်မြန်သွားနိုင်ပါဦးမလားမသွားနိုင်တော့ဘူးအဲ့ဒါကိုသူကဝမ်ပန်တဲ့မြတ်စွာဘုရားကိုရှောက်ပြန်တာဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားတပည့်တော်တို့ငယ်ငယ်ရွယ်ရွယ်တုန်းကတော့မဟုတ်ဘူးတန်တန်မြန်မြန်နဲ့မဟုတ်တော့ဘူးလမ်းသွားခြင်းတောင်မှတောင်ဝေးလေးအပေါ်ဆောင်ပြီးတော့မှသွားရတော့မယ်တပည့်တော်တို့ဟောဒီအကြောင်းကိုတစ်ခေါက်တစ်ခေါက်ရောက်ဖို့ဆိုတာမလွယ်တော့ဘူးဗျာတဲ့ဒါကြောင့်မြတ်စွာဘုရားကိုလည်းအရင်တုန်းကတော့အမြဲမပြတ်မဖူးမြင်နိုင်တော့ပါမြတ်စွာဘုရားတပည့်တော်ဇနီးမောင်နှံနေရာလုံးမနောဘဝနိယရဟန်းတော်တွေကလည်းပဲအမြဲမပြတ်မကူးမြော်နိုင်တော့ပါမြတ်စွာဘုရားဝမ်ပန္တနဲ့သူတို့ခဏခဏမလာနိုင်တဲ့အကြောင်းကိုလျှောက်ထားပြီးတော့မှဘောဝရတုမန်ပန်တဲ့အနုသာတုမန်ပန်တဲ့ယမမတတိကရတံဟိတယသုခယဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားအဲဒီလိုကြောင်းတော်နဲ့မြတ်စွာဘုရားတံခဏခဏမလာရောက်နိုင်တော့တဲ့ဟိုမင်းရည်ရွယ်နေတဲ့တပည့်တော်အတွေ့ကာလရှိကြသောကောင်းကျိုးချမ်းသာဖြစ်ပွားဖို့အဆုံးအမဩဝါဒတည်းပေးသနာတော်မူပါမြတ်စွာဘုရားကာလရှိကြသောတပည့်တော်ရဲ့ကောင်းကျိုးစီးပွားဖြစ်ထွန်းဖို့ကောင်းကျိုးချမ်းသာခံစားနိုင်ဖို့အတွက်တပည့်တော်တို့အဆုံးအမဩဝါဒပေးသနာတော်မူပါမြတ်စွာဘုရားအကြိမ်ကြိမ်အပန်ပန်ဆုံးမတော်မူပါမြတ်စွာဘုရားနောက်တစ်ခေါက်ကြောင်းကိုရောက်မရောက်သူ့ဘဝကမသေးကြတော့ဘူးဒါကြောင့်ရောက်လာတုန်းတော့အကျိုးရှိအောင်တပည့်တော်ကိုတရားဟောပါဗျာဆိုပြီးတော့မြတ်စွာဘုရားကိုတရားဟောဖို့တောင်းမှန်အဲ့ဒီလိုတောင်းမှန်တော့မြတ်စွာဘုရားကဒကာကြီးရဲ့စကားကိုလိုက်လျော့ပြီးတော့ဧဝမေတံဂဟပတိဧဝမေတံဂဟပတိ အတုရောအယံကံပတိကာယောအန္တဘူတောပရိယောနတောတခါကြီးတခါကြီးပြောတဲ့အတိုင်းမှန်ပြီလေတခါကြီးတခါကြီးပြောတဲ့အတိုင်းမှန်ပြီလေခန္ဓာကိုယ်ကြီးနာကျင်ကြိုက်ခဲနေတဲ့ကိုယ်တဲ့ကြောင့်ပြဘေယောဂတိနှိမ့်ဆက်နေတယ်ဆိုတာတခါကြီးပြောတဲ့အတိုင်းမှန်နေအဲ့ဒီလိုထောက်ကန်စကားပြောပြီးတော့တခါကြီးကိုဆက်ပြီးတော့တရားလေးစတရားစကားလေးမိတ်ပေးတယ်အဲဦးဇင်းတို့ယောဂီများလိုက်ဆိုကြည့်ပါဥတ္တဖွဲသာမြေပုံရှာကိုဟာအမြဲနာနေသည်ဥတ္တဖွဲသာမြေပုံရှာကိုဟာအမြဲနာနေသည်ဥတ္တဖွဲသာမြေပုံရှာကိုဟာအမြဲနာနေသည်တရာကြီးတဲ့ဟောဒီခန္ဓာကိုယ်ကြီးဟာကြက်ဥပဲဥတွေနဲ့တူတယ်။ဘာနဲ့တူတယ်လဲ။အေးကြက်ဥပဲဥနဲ့တူတယ်ဆိုတော့ဦးဇင်းတို့ယောဂီများဒုက္ခန္ဓာကိုယ်ကြီးဘူလုံးလုံးကြီးတော့မရှိတော့။အေးအဲ့ဒါကြက်ဥပဲဥနဲ့ဘယ်လိုတူလဲဆိုတော့ကြက်ဥပဲဥကိုဦးဇင်းတို့ယောဂီများခေါင်းဒီလုံးပြစ်ကစားပြစ်ကစားလို့ရပါမလား။အဲ့ဒီလိုပြစ်ကစားရင်ပွဲသွားမှာနော်။အဲ့ဒီလိုပဲတဲ့ဟောဒီခန္ဓာကိုယ်ကြီးကလည်းအထီးအခိုင်မခံနိုင်ဘူးတဲ့။ဆုံးနဲ့ကြည့်ရင်လည်းပဲပေါက်သွားတာပဲ။ကြောက်တဲ့ကြော်ကြလည်းကြိုးပဲ့ပုံးပဲ့သွားတာပဲတဲ့။အထည့်အခိုင်မခံနိုင်တော့ကြက်ဥပဲဥလိုပဲတဲ့ဒီခန္ဓာကိုယ်ကြီးဟာ။ဥသပွဲသားမြေပုံရှာကိုဟာအမျက်နာနေသည်။ဟောဒီခန္ဓာကိုယ်ကြီးဟာကြက်ဥပဲဥတွေနဲ့တူနေတယ်။ဒါပေမဲ့အဲ့ဒီကြက်ဥပဲဥကဒီခန္ဓာကြီးတဲ့ပါတဲ့အချက်ရှိနေသေးတယ်။ဒီခန္ဓာကြီးကကြက်ဥပဲဥတော့အဆင်မရှိဘူးတဲ့။ကြက်ယောဂီတို့ခန္ဓာကဘယ်လိုတော့အဆင်မရှိတာ။အဲ့ဒါလက်ခံနိုင်တာကဲမရှိလက်ခံဘူးအဲ့ဒါကျက်ဥပဲဥပါကဲဦးဇင်းတို့ယောဂီများချင်းကိုက်လို့ပေါက်ပါမလားဦးဇင်းတို့ယောဂီများအသာကြတော့အေးကျက်ဥပဲဥပါချင်းထောင်းထောင်းစရာမလိုဘူးတဲ့ညာသိလို့ရှိရင်ယောဂီတို့ကျတော့ချင်းထောင်းမထောင်းမဲအဲ့လိုရပါမလားမရဘူးအဲ့ဒါအထက်ကတည်းကရှင်းပြထားတာဘာဒီခန္ဓာကိုယ်ကြီးကကျက်ဥပဲဥနဲ့တူတယ်တဲ့နောက်တော့ကကျက်ဥပဲဥတဲ့တောင်ဆိုသေးတယ်ကျက်ဥပဲဥကအပေါ်ကအခေါ်မှာဖုံးတာတော့ချင်းလို့မှဲ့လို့ကိုက်လို့မပေါက်ဘူးတဲ့ယောဂီတို့ရဲ့ခန္ဓာကိုယ်ကြီးကြတော့ချင်းနဲ့ကိုက်ရင်ပေါက်သွားတာပဲသွေးဆုပ်ခံရတယ်မှဲ့ကိုက်ရင်လည်းပေါက်သွားတယ်သွေးဆုပ်ခံရတယ်အဲဒီတော့ဘဲဥကျက်ဥလောက်တောင်မမာဘူးတဲ့ဒါကြောင့်သူကချင်းတောင်ထောင်းပြီးတော့ကျက်ဥဘဲဥမတည့်ရဘူးလူကြတော့ချင်းတောင်ထောင်းပြီးတည့်ရတယ်ကျက်ဥဘဲဥလောက်တောင်ဟောဒီခန္ဓာကြီးကခံနိုင်ရေမရှိဘူးဆိုပြီးတော့ဥတပွဲတံမြေပုံရှာကိုဟာအမြဲနာနေပြီဒီခန္ဓာကိုယ်ကြီးဘာဖြစ်နေတယ်လဲအမြဲနာနေတယ်နော်မနာတဲ့အချိန်ရှိတာဆိုရင်အေးအတ္တကတာကဘာသက်ပြီးရှင်းပြလဲဆိုတော့နိစ္စပက္ကရဏတိနာအမြဲမပြတ်ယိုစီးနေတဲ့အတွက်အမြဲနာနေတယ်လို့ပြောတာသောတာကဩနာယေနာနာယေအပိနာယေကဒါထင်ရှားတဲ့အနာယောကနော်မထင်မရှားတဲ့ဥစဉ်တို့ယောဂီများရဲ့ခန္ဓာအမြဲတမ်းနာနေတယ်ဒါပဲလို့နာနေတယ်ဆိုတော့မျက်စိဘောက်ကနေလည်းအညစ်အကြေးနားဘောက်ကအညစ်အကြေးနှာခေါင်းဘောက်ပါးစပ်ဘောက်တွေကရောအညစ်အကြေးတွေမထွက်ဘူးလားအေးအဲ့လိုအညစ်အကြေးတွေအမြဲယိုစီးထွက်နေတယ်အထူးသဖြင့်ထင်ရှားတာကတော့ကျင်ကြီးကျင်ငယ်တွေဥစဉ်တို့ယောဂီများခန္ဓာခန္ဓာမစွန့်ရဘူးလားအေးအဲ့ဒါမစွန့်မနဲ့အောင့်ထားခြင်းဖြစ်နေတယ်ခံနိုင်မှမလားအေးအဲ့ဒါကျင်ကြီးကျင်ငယ်ဆွနေတာလေအနာတမျိုးပဲတဲ့ကဲနောက်တခါခါလောင်တဲ့အနာရောဒီခန္ဓာမှာမရှိဘူးလားဈိကိသာပရမရောဂါခါလောင်တဲ့ယောဂါလောက်ဆိုးတဲ့ယောဂါမရှိဘူးတဲ့ခါရာအဆိုးဆုံးယောဂါပဲတဲ့ကဲအဲ့ဒါဒီနေ့ဘယ်နှခါခါလဲအခါကနခါလမလားအဲ့တော့ခါတော့ဆဲခုပေးတယ်လေရှင်မင်းလေးတခါတပကံလောက်စားလိုက်အဲ့ဒါဆဲခုလိုက်တာပဲခါနေတဲ့အနာငြိမ်မတော်ဘူးကငြိမ်သွားတာကဲနောက်တစ်ခါထပ်ဆာလာတယ်ခြေတပကံတော့တွင်းပေးလိုက်တယ်ငြိမ်သွားပြန်တယ်အဲ့ဒါခန္ဓာကိုအမြဲနာနေတယ်ဆိုတာဒါကိုပြောတာနော်ဟုတ်သပွဲသားမြေပုံရှာကိုဟာအမြဲနာနေသည်ကဲနိုင်ဆိုကြည့်ပါညာနဲ့ကြည့်ကဒီကိုမှကျမ်းမှာချိန်ခါမရှိပြီညာနဲ့ကြည့်ကဒီကိုမှကျမ်းမာချိန်ခါမရှိပြီညာနဲ့ကြည့်ကဒီကိုမှကျမ်းမာချိန်ခါမရှိပြီဆိုကြည့်ပါဦး ဉာဏ်နဲ့သေသေးချာချာစဉ်းစားသင်ခြင်းကြည့်လိုက်မယ်ဆိုလို့ရှိရင်ဝါဒီခန္ဓာကိုယ်ကြီးမှာကျန်းမာတဲ့အချိန်ခါဆိုတာမရှိဘူးတဲ့အမြဲတမ်းနာကျင်ကြိုက်ခဲမှုတွေရောမရှိဘူးလားအဲ့ဒီဒုက္ခတွေဒါယောဂတွေကြတော့ဘသူနဲ့ပုံနဲ့ဆိုတော့ဣရိယာပုတ်ဖုံးထားတယ်တဲ့ဘာနဲ့ဖုံးထားလဲဣရိယာပုတ်နဲ့ဖုံးထားတယ်ယောဂီတို့ကနာတော့ကျင်တော့မပြောင်းနိုင်ဘူးလားအဲခိုင်နာညောင်းတော့ထားပြီးတော့လမ်းလျှောက်တယ်လာလျှောက်တာကြောင်းတော့တုံတုံနေတယ်ကဲသက်တာမတော်ဘူးလားအဲ့ဒီလိုဣရိယာပုတ်နဲ့ပြောင်းလဲပြောင်းလဲပြေးတဲ့အတွက်ဒီကန္နာကိုကြီးအမြဲတမ်းနာကျင်နေတယ်ဆိုတာမသိတာမထင်ရှားတာတကယ်တကယ်ဣရိယာတစ်ခုတစ်ခုတည်းနဲ့ကြာရှည်ထားကြည့်ပါလားဟောဒီကန္နာကိုကြီးကအမြဲတမ်းနာကျင်နေတယ်တဲ့သာသောင်းတဲ့အနာယောဂါတွေရောနာကျင်ကြိုက်ခဲမှုအနာယောဂါတွေရောဒီကန္နာကိုကြီးမှာအမြဲမပြတ်ဖြစ်နေတယ်ဒါကိုကြည့်ပြီးတော့ဉာဏ်နဲ့ကြည့်ကာဤကိုမှာကျမ်းမာချိန်သာမရှိပြီကဲယောဂီတို့ကန္နာကိုကျမ်းမာလားမကျမ်းမာဘူးလားအေးမကျမ်းမာဘူးကျမ်းမာတယ်ပြောလို့ရပါမလားဒါပေမဲ့ဦးဇင်းတို့တခါတခါရက်ွက်တဲ့ကြတော့ဒကာကြီးကျမ်းမာရေးကောင်းတာတပည့်တော်ကတောင်းတောင်းကြီးပဲဗျာတဲ့ကဲမပြောဘူးလားပြောလားအဲ့ဒီပုဂ္ဂိုလ်မျိုးလိုက်ဆိုကြည့်လူမိုက်တီတာမတိရှာကျမ်းမာပါတယ်ပြောလိမ့်မည်လူမိုက်တီတာမတိရှာကျမ်းမာပါတယ်ပြောလိမ့်မည်လူမိုက်တီတာမတိရှာကျမ်းမာပါတယ်ပြောလိမ့်မည်ဆိုကြည့်ပါဦးလူမိုက်တီတာမတိရှာကျမ်းမာပါတယ်ပြောလိမ့်ကြီးဒါပြည့်ကဲတောင်းတောင်းကြီးပဲလို့ပြောတယ်သူကဘယ်လိုလုပ်တဲ့လဲလူမိုက်တယ်ယောဂီတွေပါဘူးလားအဲ့ဒီကောင်အဲလူမိုက်ပြီတာမသိချာကျမ်းမာပါတယ်ပြောလိမ့်မည်တဲ့အဲ့ဒါလင်္ကာလေးနဲ့ခြားပြီးတော့ဦးဇင်းတို့ကဒါတက်တက်ပြောခြင်းလို့လို့ဒါယောဂီတို့ကချင်းနေအောင်မယ်မြတ်စွာဘုရားကိုယ်တိုင်အဲ့ဒါမိန့်ခဲ့တာယောဂီကောဒီကမတိဣမံကာယံပရိဟရံတော်မူတံပြီအာရောက်ခြင်းပဋိသန္နိယကိမေညတရပါလျာလူမိုက်ကိုဖဲတာပညာရှိပုဂ္ဂိုလ်များကဘယ်တော့မှဒီခန္ဓာကိုယ်ကြီးကျမ်းမာတယ်လို့မပြောဘူးတဲ့လူမိုက်ပြီတာမသိချာတဲ့အတွက်ကျမ်းမာတယ်လို့ပြောနိုင်မယ်အဲ့တော့ကျမ်းမာတယ်ပြောတဲ့ပုဂ္ဂိုလ်ဒီလူမိုက်တဲ့ဦးဇင်းတို့ယောဂီများမပြောမိသေးနဲ့နော်အဲ့စကားနဲ့ထွက်ပြီးတော့သူကအခုမှကျမ်းမာရေးကောင်းလာတယ်ဒီမလုံးနဲ့ဟိုမှအညောင်းမိနေတယ်ပေါ့ဟုတ်လားအဲ့အဲ့တော့မြတ်စွာဘုရားကအဲ့ဒီလိုမိတ်ပြီးတော့ဆက်ပြီးတော့တရားကြီးအတွက်စကားလက်ဆောင်တခွန်းပေးလိုက်တယ်အဲ့ဒီစကားလက်ဆောင်တခွန်းဒီပင်ရဲ့ဒီကနေ့ဟောလို့ရင်တရားပါပဲဒီကနေ့ဟောလို့ရင်တရားလေးစကားနဲ့တော့တခွန်းမြတ်စွာဘုရားကဟောပေးလိုက်တယ်တဲ့ဓမ္မတရားဓမ္မတရားတေကာပတိဧဝံသိက္ခိတံအာတုရကာယတမေတ္တောစိတ်တံအနာတုရံဘဝေတတိတိတရားကြီးကိုမြတ်စွာဘုရားဟောပေးလိုက်တဲ့တရားလေးကဲလင်္ကာလိုက်ဆိုကြည့်ကိုသာနာစေစိတ်မာလေမနာစီအောင်ကျင့်ရမည်ကိုသာနာစေစိတ်မာလေမနာစီအောင်ကျင့်ရမည်ကိုသာနာစေစိတ်မာလေမနာစီအောင်ကျင့်ရမည်ဆိုကြည့်ပါဦးကဲဘယ်လိုကြည့်ရမှာလဲကိုယ်သာနာစေစိတ်မာလေမနာစေအောင်ကျင့်ရမည်အဲ့ဒါမြတ်စွာဘုရားကဒီနဂုဏပိတုတခါကြီးကိုဟောပေးလိုက်တဲ့စကားလက်ဆောင်တရားနော်အဲ့ဒါမြတ်စွာဘုရားသူ့ကိုဟောပေးလိုက်တယ်တဲ့တခါကြီးကိုယ်သာနာစေစိတ်မနာစေနဲ့ဘာဘယ်လိုနေရမှာလဲလဲအဲခန္ဓာကိုယ်ကတော့ဦးဇင်းတို့ယောဂီများနာမလားမနာဘူးလားနာမပြုတ်ပြင်းလို့ရလားအေးနာတဲ့အခါတခါဦးဇင်းတို့ယောဂီများကျမ်းမာရေးမကောင်းဘူးအနာယောဂနှိမ့်ဆက်ပြီးကိုယ်အနာဖြစ်လာပြီဆိုတော့ဈေးကန်းသွားဈေးခုဈေးုံတဲ့ဈေးခုအဲ့ဒီခန္ဓာကိုယ်အနာကိုယ်ဒီလိုကုသပြီးတော့အပြီးပြောက်သွားတာဆိုတော့တကြအချိန်တိုင်းပြန်မဖြစ်ဘူးလားဖြစ်လားအေးတခုတခုဥတုဖောက်ပြန်ရင်ဖြစ်စေအသာမရင်ဖြစ်စေယောဂတစ်မျိုးတစ်မျိုးပြန်ဖြစ်လာတာပဲဒီတော့ခန္ဓာကိုယ်ဆိုတာကတော့ အနာယောဂနှိမ့်ဆက်ခံရမယ်အာဝါသောတပ္ပရောဂနံခန္ဓာဆိုတဲ့ယောဂအလုံးရဲ့နေတရားအင်ကြီးတဲ့ဒါကြောင့်ခန္ဓာကိုယ်ကတော့နာကျင်နာလိမ့်မယ်ခန္ဓာကိုယ်ကမနာပါနဲ့လို့တားမြစ်လို့မရဘူးအဲ့တော့ခန္ဓာကိုယ်ကတားမြစ်လို့မရတော့ကိုယ်သာကိုယ်တော့နာကျင်နာပါစေစိတ်တော့မနာပါစေနဲ့တဲ့မြတ်စွာဘုရားကအဲ့တော့ယောဂီတို့စိတ်မနာပါစေနဲ့ဆိုဘုသူ့ကိုပြင်ရမှာလဲစိတ်ကိုပြင်ပေးရမှာနော်ယောဂီတို့ကစိတ်ကိုပြင်တာများလားကိုယ်ကိုပြင်တာများလားကိုယ်ကိုပြင်တာများတယ်ကိုယ်ပြန်အနာဖြစ်လာပြီဆိုရင်ခြေကန်းကိုချက်ချင်းပြေးတာပဲလားအဲခြေရုံကိုလည်းချက်ချင်းပြေးအရေးကြီးဆရာဝန်ခေါ်မကူကြဘူးလားကူကြလားအေးကိုယ်ကိုယ်သာလျင်ပြုတ်ပြင်းနေကြတယ်ကိုယ်အနာယောဂါကိုသာလျင်ကုနေကြတယ်တဲ့စိတ်အနာယောဂါကုတဲ့သူကကဲအခုယောဂီတို့အားထုတ်တဲ့ပုဂ္ဂိုလ်နဲ့အားမထုတ်တဲ့ပုဂ္ဂိုလ်ဘယ်သူများလဲစိတ်အနာကုတဲ့လူကနဲတယ်နော်စိတ်အနာကိုဒီအတိုင်းပြစ်ထားပြီးတော့ကိုယ်အနာသာဂယုတစိုက်ကုနေတဲ့ပုဂ္ဂိုလ်တွေများတယ်တဲ့ဒါကြောင့်အဲ့ဒါလို့မဖြစ်အောင်မြတ်စွာဘုရားကကိုယ်တဏ္ဍစေစိတ်မလေးမနာစေအောင်ကြည်ရပြီကိုတော့နာကျင်နာပါစေနာမဲ့ခန္ဓာကိုယ်ကိုယ်တော်နဲ့ယောဂါတွေနဲ့ခံစားရသေးတာပဲခန္ဓာကိုယ်ကတော့မြတ်စွာဘုရားတို့လည်းနာတာပဲတဲ့အရေးကြီးတာကစိတ်မနာစေဖို့အရေးကြီးတယ်နော်အဲ့တော့ကိုယ်ကိုပြင်ရမှာလားစိတ်ကိုပြင်ရမှာလားအေးအဲ့ဒါများသောအချင်းကကိုယ်ကိုပြင်နေတယ်တဲ့ရုပ်ကိုပဲပြင်နေတယ်စိတ်ကိုမပြင်ရဘူးခဲလိုက်ဆိုကြည့်ပါရုပ်ကိုသာပြင်စိတ်မပြင်ရုပ်တွင်မလှစိတ်မလားရုပ်ကိုသာပြင်စိတ်မပြင်ရုပ်တွင်မလှစိတ်မလားရုပ်ကိုယ်သာပြင်စိတ်မပြင်ရုပ်တွင်မလှစိတ်မလားဘယ်ရုပ်ကိုယ်သာပြင်စိတ်မပြင်ရုပ်တွင်မလှစိတ်မလားရုပ်ကိုယ်တော့ပြင်းနေတယ်စိတ်မပြင်ဘူးဆိုရင်ကဲယောဂီတို့ရဲ့စိတ်မှာဒဂရကမတို့ရဲ့စိတ်မှာဘာတွေဖြစ်တတ်လဲဆိုတော့ဒိုချင်းစရာအာယုန်နဲ့တွေ့တော့လောဘကိလေသာစိတ်ဆိုးစရာအာယုန်နဲ့တွေ့တော့သောတာပိလိတာကဲစိတ်ဆိုးနေဘလောက်ပဲရုပ်ချောတဲ့အမျိုးသားအမျိုးသမီးဖြစ်ဖြစ်စိတ်ချောလာပြီဆိုရင်မျက်ထောက်တွေနီလာပြီနှုတ်ခမ်းတွေထော်လာပြီကဲရုပ်ဆိုးသွားမှာသွားနာအေးရုပ်ကိုတော့ပြင်းနေပြိလိုက်ချက်တထားတယ်ဒါပေမဲ့စိတ်ကိုမပြင်းတဲ့အတွက်စိတ်မှာသောတာစိတ်တွေဖြစ်လာပြီဆိုရင်မိမိအဲ့ဒီသောတာဖြစ်တဲ့ပုဂ္ဂိုလ်ဘလောက်ပဲရုပ်ချောချောမျက်နှာတွေကတ်ထန်လာတယ်မျက်ထောက်တွေနီလာတယ်နောက်ခန်းနေထော်လာတယ်ချောတည်းရဲ့လားမချောတော့ဘူးရုပ်တော်ရဲ့တဏ္ဍာရဏ္ဍာရီနဲ့မျိုးစုံပြင်းပါရဲ့စိတ်မပြင်းမိတဲ့အတွက်ရုပ်တွင်လည်းမလှတော့ဘူးစိတ်ရောလှပါအောင်နော်အေးဒါကြောင့်ရုပ်ကိုယ်သာပြင်းစိတ်မပြင်းရုပ်တွင်မလှစိတ်မလှစိတ်မလှရင်တော့ရုပ်လည်းမလှတော့ဘူးခဲစိတ်ထဲမှာမောဟကိလေသာတွေဖြစ်နေပြီဆိုရင်ထုံထုံတိုင်းတိုင်းတွေ့တွေ့မှိုင်းမှိုင်းနဲ့ညနာမကြည်နေတော့ဘူးစူပုတ်ပုတ်ကြီးဖြစ်နေလှပါအောင်နော်အဲ့တော့ရုပ်ကိုပဲပြင်းပြီးတော့စိတ်မပြင်းရင်ရုပ်နဲ့မလှစိတ်နဲ့မလှအဲ့တော့ရုပ်ကိုလည်းပြင်းစိတ်လည်းပြင်းမယ်ဆိုရင်တော့ကဲလိုက်ဆိုကြည့်ရုပ်ကိုလည်းပြင်းစိတ်လည်းပြင်းပြင်းစင်တိုင်းရာอยู่ไรซาอยู่โกแลเพียงใส่แลเพียงยินสินไดยาอยู่ไรซาอยู่โกแลเพียงใส่แลเพียงยินสินไดยาอยู่ไรซาอยู่โกแลเพียงใส่แลเพียงเหมือนสรแล้วปินสินไดแลยะเลยอยู่ไรแลလာတယ်ကဲယောဂနဲ့ချောပြီးသားစိတ်သဘောနဲ့ကောင်းမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့မျက်နှာအဆင့်ကြည်လင်နေမယ်ယောက်ျောတာကိုကြည်လင်မှုနဲ့အထောက်ပံ့ပေးလိုက်တော့အဲ့ဒီပုဂ္ဂိုလ်လှမသွားဘူးနော်အေးတောင်းအယုတ်ဆိုးတဲ့ပုဂ္ဂိုလ်တော်မှစိတ်ဓာတ်ကောင်းနေကြောင်းစိတ်ဓာတ်ကောင်းနေရှိနေမယ်ဆိုရင်မျက်နှာကပြုံးပြီးတော့အဲ့ဒါတောင်းတန်းရောအယုတ်ဆိုးတာပြောက်ပြီးတော့ကြည်လို့ရှုလို့အဆင်ပြေတယ်တချို့တချို့ဆရာတော်ကြီးတွေဦးဇင်းတို့တွေ့မှုတဲ့ယောက်ျင်ကတော့ကြမ်းတမ်းတဲ့သို့တော်အတွင်းဣဇ္ဇတတန်တန်ကကြည်လင်နေတဲ့အတွေ့ဖူးမြော်ခြင်းစရာရုပ်ရည်ဆိုးပေမဲ့လို့ဖူးမြော်ခြင်းစရာရှိနေတယ်ဆိုတာအဲ့ဒါဘာပြင်လိုက်လို့လဲစိတ်ပြင်လိုက်လို့အဲ့တော့လောကလူဘဝနေတယ်ဦးဇင်းတို့ယောဂီများမနေ့ကယောဂီထွက်ပြီးသွားပြီဆိုရင်ဦးဇင်းတို့ဆရာတော်ကြီးပြောတယ်လို့ဖြစ်တတ်တယ်နော်အဲဆရာတော်ကြီးကဘာပြောလဲဆိုတော့စကားထွက်ပြီးတော့တဲ့ယောဂီတွေကငှားလာပြီးတော့ဥချတာဘာပဲဧည့်သည်တွေလို့တဲ့ဘာကြောင့်လဲဆရာတော်ဆိုတော့တို့ပြင်းစင်ထားရတဲ့တခါတဏ္ဍာကိုဖုံးတာပဲနဲ့ငါယောဂီမန်းကိုမသိတော့ဘူးတဲ့မနေ့ကယောဂီတွေဘယ်နဲ့လဲ ဲ့တော့ယောဂတော့မပြင်းမနဲ့လို့တားလို့ရမှာမဟုတ်ဘူး။ပြင်းကိုပြင်းမှာတို့အဲ့တော့ဘာကိုပြင်းဖို့ဆက်ပြီးတော့ကြိုးစားရမလဲ။စိတ်ကိုပြင်းဖို့အဲ့တော့ယုတ်ပြင်းတော့မဲ့အတူတူကတော့မပြင်းနဲ့လို့မတားဘူး။ယုတ်ကိုလည်းပြင်းစိတ်လည်းပြင်းပြင်းစင်တိုင်းရပြူတိုင်းလားတဲ့အဲ့ဒါယုတ်လည်းပြင်းတယ်စိတ်လည်းပြင်းတယ်ဆိုရင်တော့ပြင်းစင်တိုင်းလည်းရတယ်ပြူတိုင်းလည်းလှပါတယ်တဲ့ဒါကြောင့်ရုပ်ရောစိတ်ရောနှာအောင်ရုပ်ကိုလည်းပြင်စိတ်ကိုလည်းပြင်ရမယ်အခုလောလောဆယ်မှာညာတော်အပြင်လူတွေဖြစ်ပြနေတာကရုပ်ကိုသာပြင်နေကြတယ်စိတ်ကိုမပြင်ဘူးစိတ်အနာယောဂကိုမကူစားကြဘူးရုပ်အနာယောဂကိုသာကူစားကြတယ်အဲ့ဒါကြောင့်မလို့စိတ်ရဲ့အနာတွေကတပြည့်တပြည့်တိုးပွားလာတယ်ရင့်ကျက်လာတယ်အနာယောဂရင့်ရင်ကိုမရတဲ့အခြေအနေမျိုးတိပေါ့ဦးဇင်းတို့ဟိုးတုန်းကတကတည်းအောင်ကြားခဲ့ဘူးတယ်အင်းလုံငန်းလုပ်နေတာတကတည်းအိမ်ကဇနီးမယားကအင်းနဲ့လိုက်ပြီးတော့ထမင်းပိုးရတယ်အိမ်ကမပြန်တော့ဘူးလေအဲ့ဒါနှစ်ပေါင်းများစွာလှုပ်လာတော့ဂျာတော့သူတို့သားသမီးတွေလည်းရလာသားသမီးတွေကလည်းအသက်အရွယ်ရလာတဲ့အချိန်ကျတော့ဒုအဖေမင်းဒုအဖေကြီးကတော့အင်းနဲ့တင်တနေကုန်အချိန်ကုန်နေတာပဲကုသိုလ်လည်းဘာမှမရှိဘူးဒီအင်းနဲ့စည်းဝါဖြစ်ဒုတွေကခံစားသူကတော့ဟိုအင်းနဲ့မှာပဲနေအဲ့တော့ဒုအဖေကြီးကိုဒုဖျားဘူးပို့မယ်ဆိုရွှေရကုံဖျားခေါ်လာတယ်ရွှေရကုံဖျားပေါ်ရောက်တဲ့ရောက်ကောအဖေကဲဥချနေဆိုတော့ဟဲ့နင်တို့ရွှေရကုံဖျားဘယ်မလဲတဲ့ဖျားကွယ်သွားပြီဘုရားတို့ယောဂီများဘာဖြစ်သွားမလဲအေးဖျားကွယ်သွားပြီမမြင်တော့ဘူးရွှေကုံဘုရားဒီလောက်ကြီးမားတာသူဆုံးကမမြင်တော့ဘူးအဲ့ဒါသမီးတွေကအဖေအဲ့ဒါအာယုံပြုတ်ပြီးတာဥချပြီးတော့အဖေအတွက်ရွှေလှူပေးမယ်ဆိုပြီးတော့အဲ့ဒါရွှေပြားတွေကပ်ပြီးတော့လှူလှူပြီးတော့အိမ်ပြန်ရောက်တဲ့အခါကျတော့အဲငါဘဝဟာဖျားတော်ကွယ်မတော့မထူးတော့ပါဘူးဆိုပြီးတော့ဆဲတိုင်းကြီးရွှေချနေတဲ့ကဲပို့ပြီးတော့မိုက်မသွားဘူးနော်စိတ်အနာကကြာသွားပြီနော်ကြာတော့သူ့ရဲ့အာဟုတုဖီစီလာတာဖျားကွယ်သွားပြီပြုတ်ပြင်းခြင်းစိတ်လည်းမရှိဘူးထပ်မိုက်ခြင်းစိတ်တာပေါ်လာတယ်တဲ့ဒါကြောင့်စိတ်အနာကိုအချိန်မီကုစားတင်တာမကုစားတင်ဘူးလားအေးအခုကရုပ်အနာတာကုစားကြတာရုပ်အနာကအဲ့ဒါဘာမှမတတ်နိုင်ရင်လားအခုနောက်ကြမှာနှမလို့ရတော့တို့ကအစောကြီးရောက်တဲ့စေယုံကိုအဲ့လိုရုပ်အနာတာကုစားကြတဲ့စိတ်အနာကိုမကုစားပြကြဘူးတဲ့အခုမြတ်စွာဘုရားကကုစားဖို့ဘာကိုကုစားခိုင်းနေတာလဲစိတ်နာကိုကုစားခိုင်းနေတာကိုယ်တဏ္ဍာစေစိတ်မှလေမနာစေအောင်ခြင်းရမည်တဲ့အဲ့ဒီလိုမှာပြီးတော့တရားဟောလိုက်တော့ဒကာကြီးကမြတ်စွာဘုရားကိုရေရိုးသေးသေးဥချပြီးတော့ဒကာရှင်သာရိပုတ္တရာတန်သွားအဲ့ဒါရှင်သာရိပုတ္တရာကြီးကနှမ်းမြင်လိုက်တော့နှမ်းပြီးတော့မေးလိုက်တဲ့ဒကာကြီးရဲ့မျက်နှာကလည်းပြုံးရွှင်လို့အဲ့ဒါသူ့စီရောက်လာရင်းနေနေတော့ဒကာကြီးကိုနှမ်းမြင်လိုက်တာဝိပဿနာနိကောတေကပတိအိန္ဒရိယနိတခါကြီးအိန္ဒရိတွေတဲကြည်နေမှလည်းမျက်နာကလည်းဖြူစင်ဝင်းပါနေတယ်ဧကနာတော့ဒီကနေ့မြတ်စွာဘုရားတန်တော်မောက်ကတရားနာခဲ့ရတယ်ထင်တယ်လို့လှမ်းပြီးတော့စကားစာလေးမေးလိုက်တော့တခါကြီးကလည်းအာရပါရသောတာပန်နဲ့ဂုံယူသေးတာပဲဗျာနည်းနည်းပြောမယ်ဒီတက်နည်းနည်းတိုးပြောမယ်ဆိုရင်ကြွားတာပေါ့လားအဲသူကရှင်သာရိပုတ္တရာကိုဗာလျှောက်နိုင်လဲဆိုတော့ကတိုင်းသောတရားမန္တေဣဒနာမန္တေဘဂဝတ္တအမတိနာအဘိဗေတောတပည့်တော်တို့ပုဂ္ဂိုလ်မြတ်စွာဘုရားကဘယ်တရားမဟောရှိပါမလဲဗျာတဲ့တပည့်တော်ကိုအခုမြတ်စွာဘုရားကအမြတ်ရည်စင်တရားတွေနဲ့သွန်လောင်းပေးလိုက်တယ်ဗျာတဲ့အဲ့ဒါခကြွားကြွားလေးလျှောက်လိုက်တယ်တခါကြီးကအဲ့ဒါဘာလို့သူကအဲ့လိုလျှောက်တာလဲဆိုတော့မြတ်စွာဘုရားနဲ့အဲ့တခါကြီးနဲ့ယင်းဒီအကျွမ်းဝင်လို့တဲ့မြတ်စွာဘုရားနဲ့ဆက်ဆံနေတဲ့တခါအလုံးတည်းမှာအဲ့ဒီငကုဏပိတုတကကြီးပြီမြတ်စွာဘုရားနဲ့အကျွမ်းဝင်ဆုံးအေတက်ဖွယ်သူရထားတဲ့တကကြီးဒီလောက်ယင်းဒီကျွမ်းဝင်နေတဲ့တပည့်တော်နာမတော်ဘုရားရှင်ကတရားမဟောပဲနေပါမလားဒါတော့ဘုရားကတပည့်တော်ကိုတရားဟောတာပေါ့အမြတ်ရည်စင်းနဲ့သွန်လောင်းပေးလိုက်တယ်ဘုရားဆိုပြီးတော့အာရမယလျှောက်တော့ကဲတကကြီးဟောပေးတဲ့တရားပြန်ပြောပြပါအောင်ဆိုတော့တကကြီးကပြန်လျှောက်ပြအဲ့တရားနဲ့ပြောလျှောက်လျှောက်ပြီးရောရှင်သာရိပုတ္တရာကဆက်ပြီးတော့မေးတယ်တကကြီးဘယ်လိုအကြောင်းကြောင့်ကိုယ်တဏ္ဍာစိတ်မနာတယ်ဘယ်လိုအကြောင်းကြောင့်ကိုယ်လဲနာစိတ်လဲနာတယ်မမေးဘူးလားဆိုတော့တပည့်တော်အဲ့ဒါတော့မမေးဖြစ်ဘူးဗျာတဲ့အဲမြတ်စွာဘုရားကသူမမေးဖြစ်ဘူးအဲ့တော့မြတ်စွာဘုရားကိုရှင်သာရိပုတ္တရာအမေးခိုင်းတဲ့စကားလေးလိုက်ဆိုကြည့်ဘယ်အကြောင်းဖြင့်သာကိုယ်လဲနာစိတ်မနာခြင်းရသည်ဘယ်ကြောင့်ဖြင့်သာကိုယ်လဲနာစိတ်မနာခြင်းရသည်ဘယ်ကြောင့်ဖြင့်သာကိုယ်သာနာစိတ်မနာခြင်းရသည်ဘယ်ကြောင့်ဖြင့်သာကိုယ်သာနာစိတ်မနာခြင်းရသည် ေအဲ့ဒါဒကာကြီးကိုရှင်သာရိပုတ္တရာကသင်ပေးတာအဲ့ဒီလိုမမေးဘူးလားအဘယ်အကြောင်းဖြင့်ကိုယ်နဲ့နာစိတ်နဲ့နာပါတယ်မြတ်စွာဘုရားဘယ်လိုလုပ်လို့ရှိရင်တော့ကိုယ်သာနာပြီးတော့စိတ်မနာရပါတယ်မြတ်စွာဘုရားလို့မမေးဘူးလားမမေးဘူးလားရှင်သာရိပုတ္တရာကဒကာကြီးကိုမေးတာနော်အဲ့ဒကာကြီးကတပြီးတော့မမေးပြီဘူးခင်ဗျာအဲ့အဲ့ဒါမမွေးကြည့်ဘူးဆိုတော့ရှင်သာရိပုတ္တရာကိုသူကထပ်ပြီးတော့ကြောက်တယ်။ရှင်ဘုရားတပြီးတော့အသက်နဲ့ကြည့်ပြီးအထိုင်တာလည်းမကောင်းဘူးမြတ်စွာဘုရားကတခေါက်မသွားနိုင်တော့ဘူးအရှင်ဘုရားပဲရှင်းပြပါဘုရားတဲ့။ဦးဇင်းတို့ခမိုင်းနေ။အဲ့ဒါရှောင်းနေကြစကားပါဟုတ်လား။ဦးဇင်းတို့ဟိုမှာဓမ္မကြီးမှာတရားစစ်တော့ကတယောက်ကရှင်းကနေရှောင်းလိုက်တယ်။နောက်တယောက်ကနားထောင်နေတယ်။အဲရှင်းကတရားလည်းရှောင်းဘူးလို့ပြောပြီးတော့ကဲကဲကဲနောက်ကဓမ္မကြီးမေးတော့သူ့အတိုင်းပဲဘုရားတဲ့။ဟမ်။အဲသူ့အတိုင်းပဲဘုရားဆိုတော့နောက်တယောက်လာတယ်သူ့အတိုင်းပဲဘုရား။တညနေလုံးသူ့အတိုင်းမနဲ့ပြီးနေနောက်တနေ့တော့ဦးဇင်းအထက်ပြောပြလိုက်တယ်ဒီတနုပြူကယောဂီတရားအမွာမွေးတယ်ခြင်းနဲ့တော့စိတ်ကောတခါနဲ့လိုက်ကြည့်တာပဲသူ့အတိုင်းပဲကြီးတယ်အခုအဲ့ဒါရှင်သာရိပုတ္တရာကအမေးခိုင်းတာဇဂါကြီးကရှင်သာရိပုတ္တရာကိုပြန်မေးတော့ရှင်သာရိပုတ္တရာကရှင်းပြတယ်ကဲလိုက်ဆိုကြည့်ယုံနံနှစ်ဖြာနာခန္ဓာရှုစရာသာဖြစ်လေသည်ယုံနံနှစ်ဖြာနာခန္ဓာရှုစရာသာဖြစ်လေသည်ယုံနံနှစ်ဖြာနာခန္ဓာရှုစရာသာဖြစ်လေသည်ဆိုကြည့်ပါဦးယုံနံနှစ်ဖြာငါခန္ဓာရှုစရာသာဖြစ်လေသည်တဲ့ယုံနံနှစ်ဖြာလို့လည်းခေါ်တယ်ခန္ဓာ၅ပါးလို့လည်းခေါ်တယ်ဦးဇင်းတို့ပဋိစ္စသမုပ္ပါဒ်ဤအရာပြောမယ်ဆိုရင်ဒီအခွက်မှာဝိညာဏ်နံယောသတ္တရဏဖတ္တဝေဒနာတရားပဲနှလုံးနဲ့အဲ့ဒီတရားငါးလုံးကယောဂီတွေရဲ့ခန္ဓာပဲနော်ယောဂီတွေရဲ့ခန္ဓာတရားပဲနှလုံးရှိတယ်။ဘာတွေလဲပြောကြည့်ပါ။ဝိညာဏ်နံယောသတ္တရဏဖတ္တဝေဒနာဒါပဋိစ္စသမုပ္ပါဒ်နီးနဲ့တွက်ပြတာနော်ခန္ဓာနီးနဲ့ဖွဲ့မယ်ဆိုလို့ရှိရင်အဲ့ဒီမှာယုတ်ခန္ဓာကိုအရင်ဖွဲ့ကြည့်တော့ဦးဇင်းတို့ယောဂီများဟောမှာနံယောဆိုတဲ့နေရာမှာယုတ်ပါတယ်နော်အဲ့ဒီရုပ်ရဲ့နောက်သလာယတနာဆိုတာကဣဇတိကယတနာ6ပါးကိုပြောတာဘာကိုပြောတာလဲဒီဣဇတိကယတနာ6ပါးဆိုတာဘာတွေလဲမျက်စိနာနာလျာကိုစိတ်အဲ့ဒီမျက်စိနာနာလျာကိုဆိုတဲ့5ပါးကလည်းရုပ်တရားတဲ့သောသောကနာယုံမှာပါတဲ့ရုပ်ရဲ့အခုရှေ့အာယတနာ5ပါးရဲ့အဲ့နှမျိုးပေါင်းလို့ရှိရင်ရူပခန္ဓာဘာခန္ဓာလဲအဲရူပခန္ဓာပြီးတော့ဝေဒနာခန္ဓာနော်အဲ့မှာဝေဒနာဆိုတဲ့တရားရှိတယ်နော်အဲ့ဒါဘာခန္ဓာလဲဝေဒနာခန္ဓာနောက်တကသင်ညက်ခန္ဓာတဲ့သင်ညက်ခန္ဓာဆိုတော့ကနာယုံအဲ့ဒီနာယုံထဲမှာနာန်ဆိုတဲ့တရားထဲမှာစေတသိက်နာန်တွေရှိတယ်အဲ့စေတသိက်နာန်တွေကသင်ညာဆိုတဲ့စေတသိက်ဒီသင်ညက်ခန္ဓာသင်ညာစေတသိက်ဘာခန္ဓာလဲခန္ဓာဘယ်နှပါးရအောင်လဲသုံးပါးရပြီနောက်တခါသင်္ခါရခန္ဓာဆိုတာသင်္ခါရခန္ဓာဆိုတာကအခုအဲ့ဒီနာန်ထဲမှာသင်ညာကိုဖဲထားကြံတဲ့စေတသိက်ဒီရဲ့အတ္တရဲ့အဲ့နှမျိုးပေါင်းလို့ရှိရင်သင်္ခါရခန္ဓာနံယုတ်မှာပါတဲ့သင်ညာမတပတခြားစေတသိက်တွေရဲ့အတ္တရဲ့ဒီနှမျိုးကဘာခန္ဓာလဲသင်္ခါရခန္ဓာကဲနောက်တခါဝိညာဉ်နဲ့ခန္ဓာဆိုတာဟိုမှာဝိညာဉ်ဆိုတာပါတယ်နော်အဲ့ဒီဝိညာဉ်ရဲ့ခုနဣဇတိကယရဏ6ပါးတည်းကနောက်ဆုံးစိတ်ဆိုတာမနာယရဏပါတယ်နော်အဲ့ဒီမနာယရဏရဲ့ဝိညာဉ်ရဲ့နှစ်ခုပေါင်းရင်ဝိညာဉ်နဲ့ခန္ဓာခန္ဓာဘယ်နှပါးလဲကြည့်ရွတ်ကြည့်ပါရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာခန္ဓာအနေနဲ့ပြောရင်လည်း၅ပါးပဋိစ္စသမုပ္ပါဒ်ဒေသနာတော်တိုင်းပြောလည်း၅ပါးကဲအချင်း၆ကြည့်လို့ရှိရင်နာနဲ့ယုတ်တဲ့ဘာနဲ့ပါလဲအဲနာနဲ့ယုတ်ဆိုတော့ကဲဝိညာဉ်ကလည်းနံတရားနံယုတ်မှာပါတဲ့နံကလည်းနန္တရာကဲနောက်တခါသလာယရဏမှာပါတဲ့နောက်ဆုံးစိတ်ကနန္တရာကဲနောက်ဖတ္တနန္တရာနောက်ဝေဒနာနန္တရာအဲ့ဒီနန္တရာအလုံးကနံကြံတဲ့ယုတ်တရားတွေကယုံဆိုရင်ကဲအကျဉ်းဆုံးချုပ်ပြောရင်နံနဲ့ယုံသူတန်နဲ့ကျယ်ရင် ခန္ဓာ၅ပါးပဋိစ္စသမုပ္ပါဒ်ဒေသနာတော်ဤတိုင်းဆိုရင်ဝိညာဉ်၊နာယုတ်၊သတ္တာယရဏ၊ဖတ်တာ၊ဝေဒနာအဲ့ဒါယောဂီတို့ရဲ့ခန္ဓာ၅ပါးပဲနော်ယောဂီတို့ခန္ဓာဟာဘယ်လောက်များလဲဆိုရင်ခန္ဓာ၅ပါးအဲ့ဒါအချင်းချင်းကြည့်ပါဆိုရင်နာယုတ်ပဋိစ္စသမုပ္ပါဒ်ဒေသနာတော်ဤနဲ့ပြောပါဆိုတဲ့အခုပြောခဲ့ပြီးတဲ့အတိုင်း၅ပါးပဲနော်အဲ့ဒီ၅ပါးဟာယုတ်နံနဲ့ပြန်လာခန္ဓာရှုစရာသာဖြစ်နေပြီရှုစရာဆိုတာအရှုခံလို့ပြောတာရှုစရာဆိုတာပါလေအဲယောဂီတို့ယုတ်နံယုတ်နံနဲ့ယုတ်ယုတ်နံနံနဲ့ရှုတယ်ဆိုတော့ခန္ဓာ၅ပါးလို့ခေါ်တဲ့ဒီညာယုတ်ဟာဘာတရားလဲအရှုခံတရားတဲ့ယုတ်နံနဲ့ပြန်လာခန္ဓာရှုစရာသာဖြစ်နေပြီအဲမိမိတို့ရဲ့ခန္ဓာလို့ခေါ်တဲ့ယုတ်နံနဲ့ပါသုံးဖို့ခန္ဓာ၅ပါးသည်အရှုခံတာဖြစ်တယ်ကဲနောက်တစ်ဆင့်လိုက်ဆိုကြည့်အရှုကံမာယုံနဲ့နံမာယုံနဲ့နံမာယုံနဲ့နံမာငါငါဥစ္စာဆွဲရှာကိုနာသိနာသည်ယုံနဲ့နံမာငါငါဥစ္စာဆွဲရှာကိုနာသိနာသည်ယုံနံမာငါငါဥစ္စာဆွဲရှာကိုနာသိနာသည်ကဲဆိုကြည့်ပါယုံနဲ့နံနှမျိုးပေါ်မှာငါငါဥစ္စာလို့စွဲရင်ကိုလဲနာတယ်စိတ်လဲနာတယ်တဲ့ယုံနံပေါ်မှာဘယ်လိုစွဲရင်လဲငါငါဥစ္စာနှမျိုးနော်ငါငါဥစ္စာလို့စွဲမယ်ဆိုလို့ရှိရင်ကိုလဲနာတယ်စိတ်လဲနာတယ်တဲ့ကဲငါငါဥစ္စာလို့စွဲတယ်ဆိုတော့ဦးဇင်းတို့ယောဂီများမိမိရဲ့ခန္ဓာသူတစ်ပါးကလာပြီးတော့ထိပါပုတ်ကတ်တယ်ဆိုရင်ဘယ်လိုပြောလဲငါမထိနဲ့ငါမရိုက်နဲ့အဲ့ဒါဘာနဲ့စွဲတာလဲငါစွဲတဲ့ကဲအဲ့လိုငါမထိနဲ့ငါမရိုက်နဲ့ဆိုတာကငါစွဲနဲ့ပြောလိုက်တာကဲငါစွဲရဲ့နောက်မှာဘာပါလာလဲဆိုတော့ဒေါသဘာပါလာလဲအေးငါမထိနဲ့ထိရင်မီးပွင့်သွားမယ်နောက်ဆက်စကားကဟုတ်တယ်မလားအဲ့တော့ပါလေဒေါသအဲ့ဒါငါစွဲကြောင့်ဒေါသဆိုတဲ့ကိလေသာဝင်လာပြီနော်ကဲငါဥစ္စာလို့စွဲထားအောင်မယ်ဆိုလို့ရှိရင်ရောငါဥစ္စာမထိနဲ့ဖြစ်မလာဘူးလားငါဥစ္စာထိတော့မခံနိုင်ဘူးဆိုရင်ဘာဖြစ်မလဲဒေါသကဲတချို့တွေရှိတယ်ဗျငါဥစ္စာဆိုပြီးတော့အဲ့မှာဆရာတော်ကြီးကဒီနေရာမှာနားလည်အောင်ဘယ်လိုပြောလဲဆိုတော့ယောဂီတို့တဲ့ဟောဒီဓမ္မယုံကြီးတဲ့မှာတစ်ပင်တွေမရှိဘူးလားရှိတယ်ဗျာကဲအဲ့တစ်ပင်တွေဓာတ်နဲ့ခုတ်ပြတော့ယောဂီတို့စိတ်ထဲဘယ်လိုနေလဲဆိုတော့ဘယ်လိုမှမနေဘူးတဲ့ဘာဖြစ်လို့လဲဆိုတော့ငါဥစ္စာမှမဟုတ်တာဟိုဓမ္မယုံနဲ့ကပစ္စည်းဥစ္စာပြက်ပြက်ပေါ့ဟုတ်တယ်မလားကဲအဲ့တော့ယောဂီတို့ကအခုဒီမှာလှမ်းထားတဲ့သမိုင်းတစ်ထည်လောက်ပျောက်သွားရင်မရတော့ဘူးမလားအဲ့ဒါကဘာဖြစ်လို့လဲဆိုရင်ငါဥစ္စာတဲ့ကဲအဲသူများဥစ္စာကြတော့ဘလောက်ပြက်ပြက်စိတ်မကြည့်ဘူးကိုယ်မှစိတ်မကြည့်ကြဘူးငါဥစ္စာကြတော့သမိုင်းတစ်ထည်ပြောင်းတယ်အဲမလွယ်တော့ဘူးဘာဖြစ်လို့လဲဆိုတော့ငါဥစ္စာလို့သိမ့်ပိုက်ထားလိုက်တာတဲ့ငါဥစ္စာလို့သိမ့်ပိုက်ထားလိုက်တော့သူများဥစ္စာတသိမ့်ပြောင်းတော့ကိုယ်စိတ်မှာဘာမှမဖြစ်ဘူးငါဥစ္စာတရားပြောင်းတော့မနေနိုင်မထိုင်နိုင်ရှာရတယ်ပူပန်ရတယ်ဦးဇင်းတို့ဟိုမှုကဲမဂ္ဂဇင်းတွေထဲမှာဘလောက်ခိုးသွားပြန်ပြီဆိုတာပါတယ်မလားအေးအဲ့ဒါလေးဖတ်တော့မှပြင်းတယ်။ဘာမှမပြင်းဘူးငါဥစ္စာမှမဟုတ်ဘူး။အဲအရာနဲ့နှုတ်စီွက်တစ်ခုတော့ပျောက်သွားပြီဆိုလို့ရှိရင်ချိန်လိုက်မောင်းလိုက်မင်းတို့ကအထာအတူမတက်တတ်အဲ့ဒါဆုံးတာမှမဟုတ်လား။အဲ့ဒါငါဥစ္စာလို့စွဲလိုက်လို့ဘာဖြစ်သွားလဲ။စွဲရင်မှုတွေပွင့်ဝင်လာတာနော်။အဲ့တော့ငါဥစ္စာလို့စွဲထားလိုက်တာကတဏှာစွဲဘာစွဲလဲ။ငါလို့စွဲထားလိုက်တာကဒိဋ္ဌိစွဲငါလို့စွဲတာကအေးငါတို့ဒိဋ္ဌိဆွဲနေပဲဆွဲဆွဲဒိဋ္ဌိကခြင်းမဆွဲလို့ခေါ်တယ်တဏှာကတွေတာဆွဲလို့ခေါ်တယ်အဲ့တော့ဒိဋ္ဌိနဲ့ငါတို့ပဲဆွဲဆွဲတဏှာနဲ့ငါဥစ္စာတို့ပဲဆွဲဆွဲဘယ်လိုပဲဆွဲဆွဲယုံနာမှာငါဥစ္စာဆွဲရှာကုနာစိတ်နာသည်တဲ့ငါဥစ္စာတို့ဆွဲရင်ကိုယ်လည်းနာတယ်စိတ်လည်းနာတယ်အဲ့တော့ငါမထိနဲ့ဆိုတော့အဲ့ဒါဒေါသကိလေသာနဲ့ဖြစ်လာတယ်ဖြစ်တဲ့အတိုင်းပဲတုံ့ပြန်မှုတွေဖြစ်လာလို့ရှိရင်ကိုယ်လည်းနာစိတ်လည်းနာတဲ့ကဲဒီတော့ကိုယ်အနာကတော့အနာယောဂါတွေရောစောစောကနေပြီးတော့နာကျင်ကြိုက်ခဲတာတွေရောပြောခဲ့ပြီးစိတ်အနာဆိုတာဘာလဲဆိုတာသိဖို့ရည်ကြီးတယ်ကဲလိုက်ဆိုကြည့်လောဒောမောဟာကိလေသာ သိအနာဟုခေါ်သည်သည
်
လောတောမောဟကိလေသာသိအနာဟုခေါ်သည်သည
်
လောတောမောဟကိလေသာသိအနာဟုခေါ်သည်သည
်
ဆိုကြည့်ပါကိလေသာကိုဘာအနာလို့ခေါ်တာလဲစိတ်အနာအဲ့ဒီကိလေသာကလည်းလောဘဒေါသမောဟလောဘဒေါသမောဟဆိုတဲ့ကိလေသာတွေကိုစိတ်အနာလို့ခေါ်တယ်တဲ့ကဲစောစောကငါမတိနဲ့ဆိုတာဒေါသနော်ဘာဥစ္စာပြောက်သွားတော့လောဘတွေ့တာဆွဲနေနဲ့မနေနိုင်တော့ဘူးတဲ့အဲ့ဒါဆွေရင်ပူဆွေးတယ်ဆွေရင်နဲ့ထိတ်လန့်တယ်ဆိုတော့ဒေါသကတခါဝင်လာပြန်ရောလောဘဒေါသဖြစ်တယ်ဆိုရင်ယောဂီတို့ရဲ့ခန္ဓာငြိမ့်ငြိမ့်ချမ်းချမ်းနေနိုင်သေးလားမနေနိုင်တော့ဘူးတဲ့အဲ့တော့ကိုယ်လဲနာတယ်စိတ်လဲနာတယ်အဲ့လောဘဒေါသမောဟဆိုတဲ့ကိလေသာတွေစိတ်မှာဖြစ်လာပြီဆိုရင်တော့စိတ်အနာဝင်လာပြီတဲ့အဲ့ဒီစိတ်အနာမဝင်အောင်လုပ်ရမှာအဲ့တော့ယုံနာမှာငါဥစ္စာဆွဲရှာကုနာစိတ်နာသည်အဲ့ဒီအစွဲကိုပယ်ခွာနိုင်ရင်တော့ကဲလိုက်ဆိုကြည့်အစွဲပယ်ခွာဘူဒာနာစိတ်မှာမနာရလေပြီအစွဲပယ်ခွာဘူဒာနာစိတ်မှာမနာရလေပြီအစွဲပယ်ခွာကိုယ်သာနာစိတ်မှာမနာရလေပြီဆိုကြည့်ပါဦ
းအစွဲပယ်ခွာကိုယ်သာနာစိတ်မှာမနာရလေပြီအစွဲပယ်ခွာကိုယ်သာနာစိတ်မှာမနာရလေပြီအစွဲပယ်ခွာကိုယ်သာနာစိတ်မှာမနာရလေပြီ
ကဲယုံနာပေါ်မှာငါငါဥစ္စာဆိုတဲ့အစွဲကိုပယ်ခွာလိုက်ရင်တော့ကိုယ်ပဲနာမယ်စိတ်နာပါဦးမလားအေးဦးဇင်းတို့ဟိုမြတ်စွာဘုရားလက်ထက်တုန်းကရှင်သာရိပုတ္တရာကြီးတိက္ကံနဲ့တိက္ကံနဲ့နဲ့အင်မတန်နာမည်ကြီးပေါ့တိက္ကံနဲ့ပဲနာမည်ကြီးဆိုတော့ပုံနာတယောက်ကမခံကြည်မှုအောင်မသိခွာသူ့မခံနိုင်အောင်မလုပ်သေးလို့ပါမခံနိုင်အောင်လို့ရင်ဒီပုဂ္ဂိုလ်ကြီးတိက္ကံနဲ့မှမဟုတ်ပါဘူးဆိုပြီးတော့အာရှင်သာရိပုတ္တရာကြီးဆုံးကကြွားနေတယ်နောက်ကနေကြောကုန်သတိနဲ့လိုက်ထိုးကဲအဲ့ဒါစမ်းတတ်တာလေအရှင်သာရိပုတ္တရာဒါအားထိုးတယ်ဒါဒါတို့တဲ့တဲ့ရှင်သာရိပုတ္တရာအဲ့ဒါရှင်းဖို့ခန္ဓာကိုယ်ကတော့ဆိုင်ထွက်သွားတာပေါ့ဒါပေမဲ့နောက်ကိုလှဲ့မကြည့်ဘူးတဲ့ယောဂီတို့ဆိုရင်ဘယ်နဲ့လဲဘယ်ရမလဲအဲဒုံတော်ဥစည်းကြီးနေရောဘယ်ဖြစ်နိုင်မလဲဟုတ်လားနောက်ပြန်မီးပါအေးဟိုမှာရှင်သာရိပုတ္တရာတော့လှဲ့တော့မကြည့်ဘူးတဲ့အဲယုံနံကိုဒီကရှိတဲ့ယုတ်တရားကိုဟိုကယုတ်တရားကဘာသာတော့တယ်ပုတ်ခတ်လိုက်တာနော်ထိုးလိုက်တာအဲ့ဒါယုံနံလို့ क्वे နေလို့ရှိရင်ငါမပါတဲ့အတွက်လက်ကြည့်ပြန်လို့သေးလားငါဆွဲပွာနေလို့ရှိရင်လက်ကြည့်ပြန်မလို့ဘူးငါဆွဲရှိတဲ့အတွက်ငါကြည့်ရမလားဆိုအဲ့ဒါထောင်းဆိုဒေါသထွက်လာရောအခုရှင်သာရိပုတ္တရာမှာဒေါသဆိုတာရှိသေးလားငါဆွဲဆိုတာရောရှိသေးလားအေးငါဆွဲဆိုတာမရှိတော့လက်မကြည့်ဘူးတဲ့အဲ့ဒါနောက်ကလက်သေးနဲ့တအားထိုးတဲ့အတွက်လက်မကြည့်ဘူးအဲ့လက်မကြည့်မနဲ့လို့ဟိုပုံသားကြီးမနေနိုင်ဘူးတဲ့ရဟန္တာကြီးပြင်မာတာဆိုတော့တကယ်တကယ်လုံးပူလောင်တာဟာအရှင်ဘုရားတပည့်တော်ကိုခွင့်လို့ပါဗျာတပည့်တော်ကိုခွင့်လို့ပါဗျာဆိုတော့အေးငါခွင့်လို့တယ်ခွင့်လို့မှာပေါ့သူ့မှာငါဆိုတဲ့အစွဲမှမရှိတဲ့ယုံနဲ့တခုကိုယုံနဲ့တခုကလာချိုးတယ်ယောဂီတို့ကအဲ့လိုပြဿနာဖြစ်လာလို့ဖြစ်အဲ့လိုနေနိုင်မှာမလားအဲကိုယ်လက်သေးနဲ့လာချိုးယုံနဲ့တခုကယုံနဲ့တခုတို့တယ်အဲ့တော့ဟိုမှာတော့အဲ့လိုနေနိုင်တယ်တဲ့အဲ့လိုနေနိုင်တော့အေးငါသီးခံတယ်ငါသီးခံတယ်ဆိုလို့ရှိရင်အရှင်ဘုရားဒီတိုင်းသီးခံလို့မရဘူးတဲ့တပည့်တော်ကိုတပိတ်ပေးလိုက်ပါဗျာတဲ့အဲ့ဒါတပိတ်တောင်းတာကြီးညိုလို့မဟုတ်ဘူးနော်မင်းနာမှာရှင်သာရိပုတ္တရာတခါတည်းကအများကြီးဆိုတော့ဒီတိုင်းလက်လွတ်ပြန်သွားရင်ဝိုင်းရိုက်ပါဆုံးအဲတပိတ်ပါသွားရင်တော့တပိတ်ကလေးအာဏာပြီးရိုက်မှာမဟုတ်ဘူးဆိုပြီးတော့အဲ့ဒါရှင်သာရိပုတ္တရာကြီးပြင်တော့ဟိုကတိခတ်နဲ့ကြွတာပဲအိမ်မှာဆုံးဖုံးပေးဖို့မရလို့လည်းဖုံးပေးတာပဲကဲအဲ့တော့ရှင်သာရိပုတ္တရာအဲ့လိုတိခတ်နိုင်တာဘာကြောင့်လဲဆိုရင်အစွဲကွာနေလို့ဘာဖြစ်လို့လဲအေးအစွဲကွာနေလို့တဲ့ဒီရုပ်နာအပေါ်မှာငါတို့အစွဲမရှိဘူးငါဥစ္စာတို့အစွဲမရှိတဲ့အတွက်တရားယောဂနာပြီးတော့ဓိပါပုဂ္ဂတ်လည်းပဲငါဓိပါပုဂ္ဂတ်ပုဂ္ဂတ်မဟုတ်ဘူးယုံနံတခုကိုယုံနံတခုကဓိပါပုဂ္ဂတ်ငါနာပါဦးမလားမနာဘူးသူယုတ်ခန္ဓာကြီးကတော့နာလိမ့်မယ်ငါဆိုတဲ့အစွဲမရှိတဲ့အတွက်ငါအစွဲကွာနေတဲ့အတွက်ဒေါသကိလေသာဖြစ်မလာတော့ဘူးစိတ်အနာဝင်မလာတော့ဘူးတဲ့စိတ်အနာမဝင်တာဘာကြောင့်လဲဆိုရင်အစွဲကွာနေလို့ဒါကြောင့်မလို့အစွဲပဲကွာ စိတ်အနာအဲအစွဲပဲกว่าကိုသာနာစိတ်မှာမနာရလေပြီအစွဲกว่าရင်ကိုပဲနာမယ်စိတ်ကတော့မနာဘူးတဲ့ကိုကတော့နာအောင်မှာပဲရဟန္တာအရှင်မြတ်တွေလည်းနာတာပဲမြတ်စွာဘုရားလည်းနာတာပဲတဲ့အဓိကကဘာမနာဖို့လဲအဲစိတ်မနာဖို့အဲစိတ်မနာအောင်ကအစွဲကိုခွာမှာနော်အစွဲခွာနိုင်လို့ရှိရင်ကိုတော့နာမယ်စိတ်မနာရဘူးတဲ့ကဲလိုက်ဆိုကြည့်ပါမနာစေယံအရှုကံတရားမပြတ်ရှုရမည်မနာစေယံအရှုကံတရားမပြတ်ရှုရမည်မနာစေယံအရှုကံတရားမပြတ်ရှုရမည်ဆိုကြည့်ပါအရှုကံဆိုတာခုနပါတဲ့လေယုံနာအဲ့ဒီအရှုကံယုံနာအပေါ်မှာစိတ်အနာမရစေခြင်းဘူးဆိုလို့ရှိရင်နဲ့မနာစေရန်အရှုကံတရားမပြရှုရမည်အရှုကံဖြစ်တဲ့ယုံနာအပေါ်မှာတရားမပြဆိုတာဘယ်တော့မှမပြမလအမြဲတမ်းဘာလုပ်နေရမလဲလေရှုနေရမယ်ယောဂီတို့လည်းစကားပြောရအောင်မလားယောဂီတို့ကတော့တခါကစကားမပြောဘူးလားပြောတာပေါ့ဦးစင်းနဲ့ဆင်းပါလေတော့နဲနဲနဲနဲနဲနဲနဲနဲနဲများများများများဖြစ်သွားအောင်အဲစကားပြောတာစကားပြောတာအဲ့လိုပြောနေရင်တော့အစွဲကွာမှာမဟုတ်ဘူးနော်စိတ်အနာဝင်နေဦးမှာတဲ့အဲ့ဒါစိတ်အနာမဝင်စေခြင်းဘူးစိတ်မနာစေခြင်းလို့ရှိရင်အရှုခံဖြစ်တဲ့ယုံနာပေါ်မှာမပြတ်မလတ်ရှုပေးပါကဲနာသီးပြားကိုတတိကပ်ပြီးတော့ယုံယုံနဲ့ရှုနေတယ်ဆိုရင်အရှုခံအာယုံယုံတရားရှုသည့်စိတ်ကနန္တရားယုံနဲ့နန္ဆိုငါပါပါဦးမလားငါမပိုင်ရင်ငါဥစ္စာဆိုတာလည်းရှိပါဦးမလားအေးငါဥစ္စာမရှိဘူးဆိုလို့ရှိရင်ဦးဇင်းတို့ယောဂီများစိတ်အနာဝင်ပါဦးမလားအေးငါဥစ္စာမရှိမှတော့ကဲဘာဖို့သွားသွားငါဥစ္စာပါမသွားဘူးဆိုလို့ရှိရင်ပူပါဦးမလားမပူတော့ဘူးကို့နာပြီးတော့ရိုက်နဲ့တဲ့မျက်စောင်းထိုးတဲ့နှောက်ခမ်းစုပြတဲ့လက်ပြီးနဲ့ချိန်နေကဲငါကိုဆိုတဲ့အစွဲမရှိတော့ဘူးယုံနဲ့နန်ကိုမြင်နေတယ်ဆိုရင်ငါကိုပြတာမဟုတ်ဘူးဆိုရင်ကဲဒေါသကိလေသာဝင်ပါဦးမလားစိတ်အနာတွေမဝင်နိုင်တော့ဘူးတဲ့ဒါကြောင့်စိတ်အနာမဝင်စေဖို့မနာစေရန်အရှုခံတရားမပြတ်ရှုရမည်လိုက်ဆိုပါဦးမပြတ်ရှုကမပြတ်ရှုကဆွဲကွာကြမေဖို့နိဗ္ဗာန်ရလေမည်မပြတ်ရှုကဆွဲကွာကြမေဖို့နိဗ္ဗာန်ရလေမည်အမျက်မပြတ်ရှုရင်ဘာကွာသွားမလဲအဆွဲကွာသွားမယ်ငါဥစ္စာဆိုတဲ့အဆွဲကွာသွားမယ်ယုံနံကိုမြင်ရင်ငါဆွဲငါဥစ္စာအဆွဲကွာသွားနိုင်မယ်အဲ့ဒီလိုအစွဲကွာသွားပြီးစက်တိုက်ရှုနေမယ်ဆိုလို့ရှိရင်မက်ဖို့နိဗ္ဗာန်ရမယ်တဲ့ဦးဇင်းတို့ရှိခဲ့မီးမရှိတဲ့ဖြစ်တော့မီးရအောင်လို့ကြောက်တုံးနှတုံးကိုပုတ်တဲ့အခါမှာစက်တိုက်ပုတ်ပေးရတယ်နားသေးလားနားရင်တခါအပူဓာတ်လျော့သွားရင်နောက်တခါအစကနေပြန်ပုတ်ပဲဒါကြောင့်မလို့အဲ့ဒါကြောက်တုံးကိုစပြီးတော့မီးရအောင်ခတ်တယ်ဆိုရင်မီးမပွင့်မချင်းမလုပ်နေရလဲခတ်နေရတယ်အခုယောဂီတို့လည်းမဉဏ်ပုံညာမရမချင်းရှုနေရမှာမမဉဏ်ပုံညာမရမချင်းဘာလုပ်ရမှာလဲအေးရှုနေရမှာအဲ့ဒီလိုမပြတ်ရှုမှာအစွဲတွေကြွားကြပြီးတော့မက်ဖို့နိဗ္ဗာန်ရမယ်တဲ့အဲ့ဒီမိမိတို့ရတတ်တဲ့မက်ဖို့ကမှဘာလုပ်ပေးမလဲဆိုရင်ကဲလိုက်ဆိုကြည့်မင်းနဲ့ဖို့ဟာကိလေသာအပြည့်သာတတ်လေသည်မင်းနဲ့ဖို့ဟာကိလေသာအပြည့်သာတတ်လေသည်အေးမက်ဖို့နိဗ္ဗာန်ကိုရပြီဆိုရင်တော့မိမိတို့ရတတ်တဲ့မက်နဲ့ဖို့နဲ့ဟာကိလေသာကိုအပြည့်တတ်တယ်တဲ့ဘယ်လိုတတ်တာလဲနောက်တက်တပံမပေါ်တော့အောင်အပြည့်တက်ချလိုက်တာနော်အဲယောဂီတို့ရှုမှတ်ပွားများနေတုံးဆိုလို့ရှိရင်တော့ရှုတုံးတော့ကိလေသာကွာတယ်အရှုရရင်ကိလေသာပြောင်းဝင်တယ်မက်ဖို့ရသွားပြီဆိုရင်တော့သူ့ဆိုင်ရာကိလေသာအပြည့်တက်လိုက်တာအပြည့်သေးသွားပြီနောက်ဘတော်မှမလာတော့ဘူးတဲ့မက်ဖို့ကဘာကိုတက်တယ်လဲကိလေသာအဲကိလေသာဆိုတာစောစောကစိတ်အနာကိုပြောတာနော်ကဲဘာတွေတဲ့လဲလောဘဒေါသမောဟအေးလောဘဒေါသမောဟဆိုတဲ့ကိလေသာကိုအဲ့ဒီမက်နဲ့ဖူနဲ့ကအပြည့်တတ်ပါတယ်တဲ့ကဲအဲ့ဒီကိလေသာကိုတတ်လိုက်ပြီးပြီဆိုရင်လိုက်ဆိုကြည့်ကိလေဝေကွာကိုသာနာစိတ်မှမနာရလေပြီကိလေဝေကွာကိုသာနာစ စိတ်မမနာရသည်ဖြင့်ကိလေသာကိုမက်ဖို့နဲ့အပြည့်တတ်လိုက်တဲ့အတွက်ကိလေသာတွေဝေးကွန်သွားပြီးမရှိတော့ဘူးဆိုရင်ကိုယ်ကတော့နာအောင်ပဲစိတ်နာပါအောင်မလားအေးဒါမြင့်မက်ဖို့ရအောင်ရှုရမှာလားမရှုရအောင်လားအေးအကယ်၍မက်ဖို့ရအောင်မိမိတို့ကမရှုနိုင်သေးဘူးဆိုလို့ရှိရင်လည်းကဲအခုစကမ်းပြီးတော့အိမ်ပြန်သွားတယ်ဆိုရင်ဂျုံတုံးဂျုံတုံးမလုပ်ပြရမှာလဲရှုပေးရမယ်တဲ့အလုံးနေရာဣရိယာချိန်ကမယွေးနဲ့ဝိပဿနာယူအားထုတ်တယ်ဆိုတာမယွေး၄မျိုးတဲ့မယွေးဘယ်နှမျိုးလဲဘယ်အလုံးလုံးရှုတဲ့ပါတယ်လေအဲဘယ်နေရာမှာပဲဖြစ်ဖြစ်ရှုပါတယ်လေအဲအလုံးနေရာဣရိယာဘယ်ဣရိယာပုံနဲ့ပဲဖြစ်ဖြစ်ရှုပဲပါတယ်လေဘယ်အချိန်မှာပဲဖြစ်ဖြစ်ရှုပဲမယွေးရမှာဘယ်နှမျိုးလဲအလုံးမယွေးရဘူးနေရာမယွေးရဘူးဣရိယာပုတ်မယွေးရဘူးအချိန်ကမယွေးရဘူးကဲသမိတ်ချက်နှိမ့်ချက်ရောရှုလို့မရဘူးလားဈေးသွိုင်းရောရတယ်အဲ့လုပ်ငန်းတွေလုပ်ရင်ရောရတယ်အဲ့တော့အလုံးနေရာဣရိယာအချိန်ကမယွေးနဲ့အဲ့ဒီလိုမယွေးသေးမျိုးနဲ့ရှုနေမယ်ဆိုရင်ယောဂီတို့မှာကိုတော့နာမယ်စိတ်နာပါဦးမလားအေးအဲ့တော့ကိုနာကိုတော့နာခြင်းနာပါစေအနာယောဂနဲ့သက်ခံမဲ့ကိုဖြစ်တဲ့အတွက်နာကျင်နာပါစေအလုံးနေရာဣရိယာချင်းကမယွင်းတဲ့ဆိုတဲ့ဇာကနဲ့အညီပဲအလုံးနေရာဣရိယာပုတ်အချင်းကမယွင်းပဲနဲ့ယောဂီတို့အိမ်ပြန်ရောက်သွားလည်းပဲအဲ့ဒီအတိုင်းရှုမှတ်နေမယ်ဆိုရင်မက်ဖို့မရသေးတော့မှရှုမှတ်သမျှကာလပတ်လုံးစိတ်မနာတော့ဘူးတဲ့ရှုမှတ်သမျှဘာမနာတော့လဲအေးအဲ့တော့စိတ်မနာအောင်အမြဲမပြတ်ရှုမှတ်နိုင်သဖြင့်စိတ်အနာကိလေသာတွေကိုမညံပူညံဖြင့်အပြစ်တကနိဗ္ဗာန်ကိုရနိုင်ကြပါစေလို့ပတ္ထနာသူပြုနေတရားဏိကုံချောက်အောင်နော်ဒေတိတောမေအယံဓမ္မောဗုဒ္ဓေနာဟိစ္စပါတိတောဒေနာတဘေသုခယံဒုဇနာဣဋ္ဌသမေဘိနောဗုဒ္ဓေနာရဟံတစုတယံဘူကိုင်းသူနိုင်မမြင်ဂေါတမဘုရားရှင်သည်အာယစ္စပါတိတောတံကရိုင်းမယပြပြတာတတိကယုစု၍ဟောကြားအပ်သောအယံဓမ္မောဣကုတနာသေစိတ်မနာစေနေဆိုတဲ့တရားဒေသနာတော်ကိုမေမယတရားပုဂ္ဂိုလ်ခေါ်ဆိုတတ်မောအကျဉ်တော်သည်ဧတိတော်တကတကမတွေတိစီမှတ်စီကျင့်နိုင်ပါစေဤအနေဖြင့်ကောင်းစွာမသွေးခွဲဟောကြားခဲ့ပါပြီ။ဒေနာပုံဉ္ဇနာတို့ကဲ့သို့စီမှုဓမ္မဒါနာကုသိုလ်ထူးကြောင်းတပည့်လူယယနာပြပြပြန်မမကျွန်းခပင်ဥဒုံအလုံးစုံကုန်သောဇဏတရားနာပရိသတ်နှင့်တကွာတတ္တဝဟုနတ်လူမြမပေါင်းများစွာတို့သည်